Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ်စက်တင်ဘာလ29ရက်နေ့တောက်ကြနေမနေ့ပဲအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကတော့ဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပဲအသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
အနည်းခတ်သိခင်ကြင်ကြပါစေခင်ဗျာကျွန်တော်တပေါင်သမ်းပါဒီကနေ့မိတ်ဆက်ပေးလို့တဲ့သတင်းတွေကတော့သတင်းမှားတွေပြန့်နှံ့မှုတရုတ်ကတကမ္ဘာလုံးမှာအမေရိကန်ဒေါ်လာဘီလီယံချီသုံးနေပြီးကမ္ဘာတဝါလွတ်လပ်စွာပြောဆိုခွင့်ကျင်းတော်အောင်ချိန်ချောက်နေတယ်လို့အမေရိကန်ကပြောလိုက်ပါတယ်အမေရိကန်အောက်လွှတ်တော်မှာဘတ်ဂျက်ဆိုင်ရာသဘောတူညီချက်မရရှိနိုင်သေးတာကြောင့်အမေရိကန်အစိုးရရဲ့လုပ်ငန်းတွေဟာတင်းကွင်တွေနဲ့မှာတပိုင်းတစရပ်တန့်သွားမဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်ဒီလဆော့ဘိုက်ဂျီ20ထိပ်သီးအစည်းအဝေးမှာဗြိတိန်ဝန်ကြီးချုပ်ရီရှိဆုနက်ခါအိန္ဒိယဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံစဉ်မြန်မာစစ်တပ်ကိုအိန္ဒိယကလက်နက်တွေရောင်းချခဲ့တဲ့ကိစ္စမပြောခဲ့တဲ့သတင်းနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုကိုစော်မိုးကျော်နဲ့ပဲတင်ပြပေးကြမှာပ
ါ။ဟုတ်ကဲ့ပါအဲ့ဒီလိုသတင်းတွေတင်ပြပြီးမှတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အဲ့ဒီထက်မှနားတော်တာဆင်ရဖို့ရှိတာတခုက
And so ultimately what Bitcoin allows people to do is actually evade some of these
မြန်မာနိုင်ငံလိုဆရာနာရှင်ကိုတွန်းလှန်နေတဲ့နိုင်ငံမှာ digital ငွေကြေးစနစ်ကိုအသုံးပြုခြင်းအပြင်ဆက်သွယ်ရေးကွန်ရက်အတွက်ပါအာသာချက်ရှိကြောင်းကျွမ်းကျင်သူတွေကပြောဆိုပါတယ်မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့မြန်မာခီးသွွားလုပ်ငန်းဟာအခုအချိန်မှာအခက်အခဲဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်ဒါအပြင်အလုပ်ပုံစံပြောင်းလဲလာတဲ့ American ရုံးနေအကြောင်းEU အနေနဲ့ဘက်ထရီကိစ္စမှာတရုတ်ပေါ်အားထားရမယ့်အခြေအနေတွေရှိနေတဲ့အကြောင်းစတဲ့မြန်မာနဲ့နိုင်ငံတကာကသတင်းဆောင်မတွေကိုဥစွာတင်ဆက်ပေးမှာပါ။အဲ့ဒီနောက်မှာတော့မြန်မာအရေးဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်၊ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါ။အခုတော့သတင်းတွေကိုဥတင်မောင်သားနဲ့အတူပြောပြမှာပ
ါ။သတင်းမှားတွေပြန့်နှံ့မှုတရုတ်ကတကမ္ဘာလုံးမှာ American Dollar Billion ချီသုံးနေပြီးကမ္ဘာတဝန်းလွတ်လပ်စွာပြောဆိုခွင့်ကျင်းသွားအောင်ချိတ်ချောက်နေတယ်လို့ကြာသပတေးတွေမှာထုတ်လိုက်တဲ့အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့အစိုးရခန်းစားကဆိုပါတယ်။တရုတ်ကတကမ္ဘာလုံးသတင်းချက်လက်တွေကိုလိုသလိုကစားနေတာဟာအများပြည်သူနဲ့တန်တမာဆက်ဆံရေးအဖြစ်ရိုးရိုးမြင်လို့မရကြောင်းကမ္ဘာသတင်းချက်လက်နယ်ပယ်ရဲ့ရိုးသားဖြောင့်မတ်မှုကိုစိန်ခေါ်လာတာပဲဖြစ်ပါကြောင်းအစိုးရခန်းစားကဆိုပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့တကမ္ဘာလုံးဆိုင်ရာထိတွေ့ဆက်ဆံရေးဌာန GEC ကဒီအစီအခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့အာရာကွန်မြူနစ်ပါတီရဲ့ပုံရိပ်ကိုကောင်းအောင်ဝါရဖြန့်ချီသတင်းချက်လက်တွေကိုဖြန့်စန်စာလုပ်ပြီးနိုင်ငံခြားသတင်းချက်လက်တွေကိုလိုသလိုကစားရမှာတရုတ်ဆိုရကဒေါ်လာဘီလီယံချီသုံးဆွဲနေတယ်လို့ဒီအစီအခံစာကပြောပါတယ်။လူခွင့်ရေးပြည်တွင်းရေးချေစီးပွားရေးချေနေတဲ့ထိုင်ဝမ်လိုအရင်းပွားပွဲကိစ္စတွေမှာတရုတ်ကသူပြောနေတာတွေနဲ့စန့်ကျင်နေတာတွေကိုဖိနှိပ်ထားတယ်လို့လည်း GEC ကဆိုပါတယ်။သတင်းချက်လက်တွေကိုကစားရမှာနိုင်ငံတကာအဖွဲ့အစည်းတွေကိုအသုံးချတရုတ်ဘာသာစကားမီဒီယာတွေကိုထိန်းချုပ်ပြီး Digital သတင်းချက်လက်တွေပေါ်မှာအာဏာရှင်စနစ်ကျင့်သုံးရေးကိုတရုတ်ကမြစ်တင်နေတယ်လို့လည်းအစိုးရခန်းစားကရေးထားပါတယ်။ဒီကြိုးပမ်းအထောက်မှုတွေဟာကမ္ဘာသတင်းချက်လက်ဝန်ကျင်ကိုပြန်ပုံဖော်နိုင်အောင်လုပ်နေတာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အစိုးရခန်းစားကဆိုပါတယ်ခင်ဗျာ။
Republican အမတ်တွေထိန်းချုပ်ထားတဲ့ American အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီဟာကြာသပတေးနေ့မှာသမ္မတဂျိုးဘိုင်ဒန်ကိုဆွဆွဲပြစ်တင်ဖို့စုံစမ်းရေးကော်မရှင်ကစတင်လိုက်ပါတယ်။တားဖြစ်သူဟန်တာဘိုင်ဒန်ရဲ့နိုင်ငံခြားခြားစီးပွားရေးဆိုင်ရာသဘောတူညီချက်တွေကတဆင့်ရရှိခဲ့တဲ့ဒေါ်လာတန်း20မှာသမ္မတဂျိုးဘိုင်ဒန်ကတစုံတရာအချိုးခံစားခဲ့ရလားဆိုတဲ့မေးခွန်းရဲ့အဖြစ်ကို American နိုင်ငံသားတွေအနေနဲ့သိတိုက်ကြောင်းအောက်လွှတ်တော်ကြီးကြပ်ရေးကော်မတီဥက္ကဋ္ဌ James Corner ကပြောပါတယ်။ဟန်တာဘိုင်ဒန်ရဲ့ယူကရိန်းနဲ့တရုတ်နိုင်ငံတွေကစီးပွားရေးသဘောတူညီချက်တွေကနေဘိုင်ဒန်မိသားစု၉ဦးဟာငွေသားရရှိခဲ့ကြောင်း James Corner ကဆွဆွဲပါတယ်ဘိုင်ဒန်မိသားစုဝင်တွေကနိုင်ငံရဲ့ခြားဘာတွေကိုအယောင်အဝယ်လုပ်ခဲ့တယ်လဲဆိုတာနဲ့ယဉ်ကျေးမှုလို့ဖြစ်နေတဲ့ဒီအချင်းပြတ်ခြားစားမှုဒလိအတွက်တာဝန်ခံဖို့ American လူထုကတောင်းဆိုတယ်လို့ဆွပါတယ်ဒါပေမဲ့ James Corner အနေနဲ့သမ္မတဘိုင်ဒန်တစုံတရာအမှားယွင်းလုပ်ခဲ့တယ်လို့တော့တိုက်ရိုက်မဆွဆွဲခဲ့ပါဘူးသမ္မတဘိုင်ဒန်ဘက်ကလည်းသူ့အနေနဲ့တားဖြစ်သူရဲ့ပြည်ပလုပ်ငန်းတွေကနေအကျိုးအမြတ်မရရှိခဲ့တဲ့အကြောင်းဖြေရှင်းထားပါတယ်။ ပြီးခဲ့တဲ့ရသက်တပတ်တွေအကုန်လုံးကသားဖြစ်သူရဲ့ငွေကြေးနဲ့သူရဲ့ဘန်စင်းမှာပိုက်ဆံအများအပြားရရှိနေပြီလို့စွပ်စွဲတာကိုသမ္မတဘိုင်ဒန်ကငွေတွေပြန်မလဲဆိုပြီးရေရဲမောမောနဲ့ပြန်လဲတုံ့ပြန်ပြောဆိုခဲ့ပါတယ
်အမေရိကန်အောက်တိုဘာလမှာဘတ်ဂျက်ဆိုင်ရာသဘောတူညီချက်မရရှိသေးတာကြောင့်အမေရိကန်စိုးရရဲ့လုပ်ငန်းတွေဟာတနင်္ဂနွေနေ့မှာတပိုင်းတစရပ်တန့်သွားမယ်အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်လာမယ့်17လအတွက်အစိုးရအသုံးစိတ်ရုရှားကိုတိုက်ဖို့ယူကရိန်းကိုအကူအညီပေးမယ်ပမာဏအမေရိကန်မက္ကဆီကိုနဲ့ဇက်လူဝင်မှုကြီးကြပ်မှုထိန်းချုပ်ရေးနဲ့စီးရတဲ့အမေရိကန်တွေအတွက်လူမှုဖူလုံရေးအစီအစဉ်တွေနဲ့ပတ်သက်တဲ့ဘတ်ဂျက်တွေကို Republican နဲ့ Democrat Party အမတ်တွေကြားမှာသဘောတူညီချက်မရရှိကြသေးတာပါ Democrat Party အမတ်အများစုဖြစ်နေတဲ့အထက်လွှတ်တော်ကတော့နိုဝင်ဘာလလယ်ထိအစိုးရအလုတ်ဆက်လုပ်နိုင်မဲ့ခုနှစ်ပတ်ကြာဘတ်ဂျက်ကိုချထားပေးဖို့ကြာတာပရင်းနေကစီစဉ်နေပါတယ်ဒါပေမဲ့အဒီအစီအစဉ်အောက်လွှတ်တော်ကိုရောက်လာခဲ့ရင်အောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy ကပယ်ချမယ်လို့ဆိုပါတယ်အလို့တော်မှာတော့အစိုးရဌာန၄ခုရဲ့တနစ်တာဘတ်ဂျက်ပြင်ဆင်ချက်ကိုဆက်လက်မဲပေးဖို့လုပ်နေကြပါတယ်။ကြာတာပရင်းနေ့မနေ့မှာတော့အစိုးရဌာနတွေကဝန်ထမ်းတွေကိုလုပ်ငန်းတွေရပ်တန့်သွားကောင်းရပ်တန့်သွားနိုင်တယ်လို့အကြောင်းချထားလိုက်ပါပြီ။ရပ်တန့်သွားခဲ့လို့ရှိရင်မချိမဖြစ်လုပ်ငန်းတွေကလည်းပြီးကြာအစိုးရလုပ်ငန်းတွေကတနင်္လာနေ့ကစလို့ရပ်တန့်သွားကြမှာဖြစ်ပါတယ်
။မြောက်အတ္တလန္တိတ်စီးရေးမဟာမိတ်အဖွဲ့ဖြစ်တဲ့ NATO အဖွဲ့တွေကိုစီရင်ဝင်ရောက်နိုင်ဖို့နှောင့်နှေးဖို့ရှိနေပါတယ်။ဖော်ဝင်ပြေးသဘောတူညီဖို့ကြံနေတဲ့တူရကီမှာဒီကိစ္စလွတ်တော်မှာမဲခွဲဆုံးဖြတ်ဖို့ကြံ့ကြာနေလို့ဖြစ်ပါတယ်တနင်္ဂနွေနေ့တူရကီလွတ်တော်ပြန်ဆချိန်မှာဆွေးနွေးမဲ့အစီအစဉ်ထဲမှာဆွေးရင်တွေတို့အဖွဲ့ဝင်ပြေးကိစ္စမပါဝင်ပါဘူးအစတုန်းကတော့အော်တိုဘာလမှာတူရကီပါလီမန်ပြန်လည်စတင်ချိန်ဆွေးရင်ရဲ့အဆိုပြုချက်ကိုအမြန်အထည်ပြုနိုင်ဖို့နေတိုးမာမိတ်နိုင်ငံတွေကမျှော်လင့်ထားပေမဲ့တူရကီရဲ့လွတ်တော်ဆွေးနွေးမဲ့ခေါင်းစဉ်ဇယားထွက်လာတဲ့အထက်မှာမပါဝင်မှုဖြစ်နေပါတယ်ဆွေးရင်ဆွေဒင်ကိုအဖွဲ့ဝင်ဖြစ်တူရကီအနေနဲ့လက်ခံပေးဖို့အမေရိကန်ကွန်ဂရက်ကတူရကီကို F-16 စစ်လေယာဉ်တွေရောင်းချပေးဖို့အတည်ပြုခြင်းရှိမရှိနဲ့ဆက်ဆက်နေတဲ့အကြောင်းတူဂရီသမရရစ်ချတ်အာဂျိုဝန်ကပြောဆိုထားပါတယ်။အင်းနီချင်းဂရီနိုင်ငံကိုတူရကီကထိန်းချုပ်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကြောင့်အမေရိကန်ကကွန်ဂရက်လွှတ်တော်မှာတချို့ဂျက်လေယာဉ်တွေတူရကီကိုရောင်းချပေးမှာကိုကန့်ကွက်နေပါတယ်။ဆွေဒင်နေတို့အဖွဲ့ဝင်ဖြစ်ရေးထောက်ခံတဲ့အာဂျိုဝန်ကထောက်ခံတဲ့အာဒူဝန်ကတူရကီပါလီမန်အမတ်တွေကိစ္စဘယ်လိုလဲမေးဆုံးဖြတ်မယ်ဆိုတာတော့သူအာမမခံနိုင်ကြောင်းပြောဆိုထားပါတယ
်ပြည်ရင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 8.13 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။တောက်ချမနဲ့သတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်။ဒီလစောပိုက် G20 ထိပ်သီးအစည်းအဝေးမှာပြည်ထောင်ဝန်ကြီးချုပ် Rishi Sunak ကအိန္ဒိယဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံစဉ်မှာမြန်မာစစ်တပ်ကိုအိန္ဒိယကလက်နက်တွေရောင်းချခဲ့တဲ့ကိစ္စမပြောခဲ့ဘူးလို့လွှတ်တော်မေးခွန်းကိုဖြေကြားမှာပြောကြားသွားခဲ့ပါတယ်။မြန်မာစစ်တပ်ကိုလက်နက်ရောင်းချတာအဆုံးသတ်အောင်ဆော့အော့စီယုံရေးဟာပြည်ထောင်နိုင်ငံရဲ့နိုင်ငံခြားရေးမူဝါဒဖြစ်ပေမဲ့ဒီကိစ္စအပေါ်နှုတ်ဆက်နေကြတာဖြစ်တယ်လို့ Burma Campaign UK ရဲ့ Internet စာမျက်နှာကပြောလိုက်ပါတယ်။ဗာဒီမာမတ် Imran Hussein ရဲ့မိခွန်းကို September 22ရက်နေ့ဇွဲတဲ့နိုင်ငံခြားရေးဝန်ကြီး Ed Marie Trevelyan ကစာနဲ့တင်ကြခဲ့တာဖြစ်ပါတယ်။မြန်မာကိုလက်နက်ပေးနေတဲ့ကိစ္စမဆွေးနွေးခဲ့ပေမဲ့အဲဒီလိုမြန်မာစစ်တပ်ကိုလက်နက်ပေးနေသူတွေနဲ့ဆက်လက်ပြီးဆွေးနွေးပါမယ်လို့နိုင်ငံခြားရေးဝန်ကြီးကစာနဲ့ဖြေကြားခဲ့ပါတယ်။စုနိုက်ကအရင်ဝန်ကြီးချုပ်တွေလက်ထက်တုန်းကတော့မြန်မာစစ်တပ်ကိုလက်နက်မရောင်းချဖို့ဆာဗီယာ၊ယူကရိန်းနဲ့ဂျပန်နိုင်ငံတွေကိုပြည်ထောင်တဲ့မဟာမိတ်တွေကအောင်မြင်စွာစီရင်နိုင်ခဲ့ကြတာပါ။ဒီမိုကရေစီကိုလိုလားပြီးအာဏာရှင်လက်အောက်ကလွတ်မြောက်လိုကြတဲ့မြန်မာပြည်သူတွေကိုစတဲ့ပြီးမော်ဒီကိုအောက်ကနေချင်းကပ်နေတာဟာချွေရင်ကျက်အပြစ်နဲ့ချင်းကပ်ပုံမျိုးဖြစ်နေပါတယ်လို့ Burma Campaign UK ရဲ့ So All CEO ရေးမှူး Karen Walterson ကပြောကြားလိုက်ပါတယ်မြန်မာစစ်တပ်ကိုနိုင်ငံအနည်းငယ်ကပဲလည်းနဲ့ကြောင်းချခဲ့ရပါရုရှားတရုတ်စင်ကာပူတို့နဲ့အတူအိန္ဒိယကလည်းတနိုင်ငံအဖြစ်ပါဝင်နေပါတယ
်အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကမီဇိုရန်ပြည်နယ်ထဲမှာမြန်မာနိုင်ငံကလာရောက်ခုံလုံသူတွေရဲ့လက်ပွေနဲ့ကိုရီးအချက်လက်တွေကိုကောက်ယူနေတာကိုရပ်တန့်ဖို့မီဇူရန်ပြည်နယ်အစိုးရကဆုံးဖြတ်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကိုကာပီအိန္ဒိယသတင်းတွေမှာဖော်ပြပါတယ်။ဂ ကျွန်တော်တို့ရဲ့ညီကိုမောင်နှမတွေရဲ့ကိုရင်မှတ်တမ်းတွေကိုကောက်ယူတော့မှာမဟုတ်ပါဘူး။ပြည်내အစိုးရအနေနဲ့ဒီလိုခွဲခြားဆက်ဆံတဲ့လုပ်ရတွေကိုလှုပ်ဆောင်မှာမဟုတ်ပါဘူးလို့မီဇိုရန်ပြည်내ပြန်ကြားရေးနဲ့ပြည်သူဆက်ဆံရေးဝန်ကြီးလာလူဂျက်မာကပြောဆိုပါတယ်။ဒါကလူအခွင့်ချိုးပေါက်တာလို့မီဇိုရန်ပြည်내ပြည်내ဝန်ကြီးလလိမ်မဝီရာကပြောဆိုပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကညီကိုရီးယားဇီဝဗီဒဆိုင်ရာအချက်အလက်တွေနဲ့ကိုရီးအချင်းကိုကောက်ယူမှတ်တမ်းတင်နေတာကနေရပြန်ပို့မဲ့လုပ်ငန်းစဉ်ရဲ့ပထမခြေလှမ်းဖြစ်ပါတယ်။သူတို့နိုင်ငံတွေမတည်မငြိမ်ဖြစ်နေတာကြောင့်အဲ့ဒီမှာငြိမ်းချမ်းရေးမရခင်သူတို့ကိုပြည်နယ်တန်ပေးခဲ့ရင်ဒါဟာလူအခွင့်ချိုးပေါက်တာဖြစ်လာလိမ့်မယ်လို့မြေဆိုရန်ပြည်ထရေးဝန်ကြီးကပြောဆိုခဲ့ပါတယ
်။ဂျာမနီနဲ့ဆေးဆက်လို့ရပ်သွားပြီတဲ့နောက်ငွေရေးခလုံးငွေတောင်းခံသူတွေနဲ့ပုံမှန်မဟုတ်တဲ့ရွှေပြောင်းနေထိုင်သူတွေနဲ့ပတ်သက်ပြီးဥပဒေပြဋ္ဌာန်းချက်အသစ်တွေပေါ်သဘောတူနိုင်တဲ့အနေအထားကိုဥရောပသမ္မတကကြာတာပြည်နေမှာရရှိသွားခဲ့ပါပြီ။အင်မတန်ကင်တွေရခက်တဲ့ကိစ္စအတွက်အဓိကအသားစီဘာမှမရှိတော့ပါဘူးလို့ EU ရဲ့ဥရောပသမ္မတရေးရာကော်မရှင်နာမင်းကြီးယူဗယ်ဂျိုဟန်ဆန်က EU ပြည်ထောင်စုဝန်ကြီးတွေရဲ့အစည်းအဝေးပြီးမှပြောပါတယ်။ရဲနိုင်ငံအတွင်းတရားဝင်သဘောတူညီချက်ထွက်လာမှာပါလို့သူကဆိုပါတယ်။လူမှုကြီးကြပ်ရေးမှာလူတွေစဝေရောက်လာတဲ့ရှေ့တန်းနိုင်ငံတွေဖြစ်ကြတဲ့ဂရိနဲ့အီတလီလိုနိုင်ငံတွေဟာခုပြဋ္ဌာန်းချက်အသစ်ထွက်လာတဲ့အခါသူယူနေတဲ့လူဝင်မှုဝင်ထုတ်ဝင်ပို့ကိုတခြား EU နိုင်ငံတွေကိုမျှဝေပေးနိုင်တော့မှာဖြစ်ပါတယ်။ဟန်ဂေရီနဲ့ပိုလန်တို့နိုင်ငံရေးခလုံးခွေတောင်းခံလာသူတွေကိုလက်မခံလို့ကြတဲ့တိုင်းပြည်တွေဟာရွှေပြောင်းနေထိုင်မဲ့သူတွေကိုလက်ခံနိုင်မဲ့တိုင်းပြည်တွေရမဝေပေးရမှာပါ
။တရုတ်နိုင်ငံမှာပြန်လည်ပြင်ဆင်ထားတဲ့တရှိုးဥပဒေအပါအဝင်နိုင်ငံပြင်ပကိုအချက်အလက်တွေတွဲပေါင်းပေးခြင်းဆိုင်ရာစီးမြင်တွေကမလိုလားအပ်တဲ့အကျိုးဆက်တွေရှိလာနိုင်ကြောင်းဥရောပသမ္မတ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးကအင်ကာနေမှာတတိပေးပါတယ် EU ကုန်သွယ်ရေးအကြီးအကဲ Wilded Dombrowski ကတရုတ်ကုန်သွယ်ရေးတာဝန်ရှိသူတွေနဲ့ဒီကိစ္စအပြုသဘောဆောင်ဆွေးနွေးခဲ့ကြောင်းသူ့ရဲ့လေးရကြာတရုတ်နိုင်ငံခီးစဉ်အပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ် Data အချက်အလက်တွေတွဲပေါင်းမှုဆိုင်ရာကန့်သတ်ချက်တွေကစနစ်အဖွဲ့အစည်းဆိုင်ရာစိုးရိမ်ချက်ပြဿနာတစ်ခုဖြစ်နိုင်ပြီးဒါဟာဥရောပကုမ္ပဏီတွေတာမကတရုတ်ကုမ္ပဏီတွေရောနိုင်ငံတကာပါပါအလုပ်လုပ်ကြတဲ့သူတွေအားလုံးကိုထိခိုက်စေနိုင်တယ်လို့သူကပြောဆိုခဲ့ပါတယ် VOA ရဲ့တောက်ကြနေမနေ့ပဲအတန်လွဲ့စီစဉ်တွေကိုဆက်လက်တင်ပြနေပါတယ်သတင်းတွေကိုတော့ဥတင်မောင်သားနဲ့အတူပြောပြပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းဖိပို့ချက်တွေနဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်มาဖြစ်ပါတယ်ပထမအဦးဆုံးအနေနဲ့မြန်မာနိုင်ငံလိုဆေးရနာရှင်စနစ်ကိုတွန်းလှန်နေရတဲ့နိုင်ငံတွေအတွက် digital ငွေကြေးစနစ်ကိုအသုံးချနိုင်မယ်ဆိုလို့ရှိရင်ဗန်နာရေးဝန်ဆောင်မှုတာမကဆက်သွယ်ရေးကွန်ရက်တွေပါအရေးပါကြောင်း American Digital နည်းပညာကျွမ်းကျင်သူတွေက VOA ကိုပြောဆိုခဲ့ပါတယ် cryptocurrency digital ငွေကြေးစနစ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ Washington DC မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကိုကိုရိုင်းတက်ရောက်သတင်းယူခဲ့တဲ့ Matt Engine နိုင်ငံဆက်ပြောပြမှာပါ
Washington DC ကသတင်းတောင်များကလပ်မှာစက်တင်ဘာလ29ရက်နေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာအနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုခံထားရတဲ့နိုင်ငံတွေအာဏာရှင်စိုးမိုးထားတဲ့နိုင်ငံတွေအတွက် Digital ငွေကြေးစနစ်နည်းပညာတွေဟာဒီမိုကရေစီရင်းနဲ့လူ့ခွင့်ရေးလှုပ်ရှားနေသူတွေအတွက်ဘလို့အသုံးဝင်မလဲတစ်ချိန်တည်းမှာပဲ Digital နည်းပညာနဲ့အတူ NDA ပြုလာတဲ့ Cyber Internet တိုက်ခိုက်မှုတွေကိုဘလို့ကာကွယ်မလဲနည်းပညာအရပြိုင်ဘက်တရုတ်ကိုကြောဖြတ်နိုင်ရေးဘလို့နည်းပြူဟာတွေရှိတင်တယ်လဲဆိုတာဆွေးနွေးခဲ့ကြတာပါတရုတ်ရုရှားမြန်မာစတဲ့ကမ္ဘာပေါ်မှာရှိတဲ့အာဏာရှင်အစိုးရတွေကလည်း Digital နည်းပညာကိုအသုံးပြုပြီးသူတို့ရဲ့အတိုက်အခံတွေကိုထိန်းချုပ်ဖို့စ조사ကြတဲ့နေရာမှာဒီမိုကရေစီရေးလှုပ်ရှားသူတွေဘက်ကလည်း Bitcoin လို Cryptocurrency Digital ငွေကြေးစနစ်ကိုထိရောက်အောင်အသုံးပြုနိုင်ဖို့ကိုဥဆောင်ဆွေးနွေးသူတအုပ်ဖြစ်တဲ့Brookings AI အဖွဲ့ရဲ့ညွှန်ကြားရေးမှူး Chris Messeroli ကအခုလိုပြောပါတယ
် You can think of Bitcoin not as a financial kind of network
but Bitcoin ကိုငွေကြေးကွန်ရက်အဖြစ်သာမကဘဲစက်သွယ်ရေးကွန်ရက်အဖြစ်ပါအသုံးပြုနိုင်ပါတယ်နေရာအသီးသီးကဏ္ဍအသီးသီးမှာရှိနေတဲ့သူတွေအချင်းချင်းငွေကြေး digital ကွန်ရက်ကိုအသုံးပြုပြီးအပြန်အလှန်ချိတ်ဆက်နိုင်တဲ့အတွက်စက်သွယ်ရေးအပိုင်းမှာလည်းထိရောက်မှုတွေရှိတာတွေ့ရပါတယ်
Bitcoin ကိုအသုံးပြုပြီးအာဏာရှင်စနစ်ကိုတော်လှန်နေသူတွေအတွက်ငွေကြေးပံ့ပိုးပေးခဲ့တဲ့အခြေအနေကိုဆွေးနွေးပွဲကိုပူးတွဲစီစဉ်တဲ့ Bitcoin Policy Institute လက်ထောက်ညွှန်ကြားမှု Grant McCarty ကလည်း VOA ကိုအခုလိုပြောပြပါဗျာ
And so ultimately what Bitcoin allows people to do is actually evade some of these
Bitcoin ဟာလူတွေကိုဘာတွေခွင့်ပြုတယ်လဲဆိုရင်အာဏာရှင်စနစ်နဲ့ဒီမိုကရေစီစန့်ကျင်တဲ့စနစ်တွေအောက်မှာ ဖိနှိပ်ထိန်းချုပ်မှုတွေရှောင်နိုင်အောင်လို့အထောက်အကူပေးပါတယ်။တခြားနိုင်ငံမှာဒီမိုကရေစီလှုပ်ရှားတဲ့အုပ်စုတွေကိုငွေပေးဖို့လှူဒါန်းနိုင်အောင်လို့ဝန်ဆောင်မှုပေးပါတယ်။ဥပမာဟောင်ကောင်မှာတရုတ်အစိုးရကိုဆန့်ကျင်တဲ့ဒီမိုကရေစီလှုပ်ရှားသူတွေအတွက်ကမ္ဘာတစ်ဖက်မှာရှိတဲ့ Bitcoin တန်ဖိုးအဖြစ်ဒေါ်လာပေါင်းကောင်းနဲ့ချီပြီးတော့စုပေါင်းလှူဒါန်းနိုင်ခဲ့ပါတယ်
။ Digital ငွေကြေးစနစ်မှာBitcoin နဲ့အခြား digital ငွေကြေးအမျိုးမျိုးကိုကမ္ဘာမှာသတ်မှတ်အသုံးပြုနေပြီးထိန်းချုပ်တဲ့ဗဟိုဘဏ်စနစ်ဆိုတာမရှိဘဲအင်တာနက်ရှိတဲ့နေရာတိုင်းမှာအသုံးပြုနိုင်တဲ့ဝန်ဆောင်မှုပေးပုံကို Strategic Partner Engagement Lead လွတ်လပ်သောသုတေသနပြုကွန်ရဲ့ IRN ရဲ့ပြောခွင့်ရကိုအောင်ပိုင်က VOA ကိုအခုလိုပြောပါတယ
်ပုံမှန်အဖြစ်မှာလဲကျွန်တော်တို့ digital နည်းနဲ့ငွေကြေးကိုလွှဲပြောင်းလို့ရနေတာပဲเนาะဟုတ်တယ်ပါကျွန်တော်မှလည်းကျွန်တော်တို့က KP တို့ Wave Money တို့ဒါတွေသုံးနေကြတယ်ဟာ Mobile Money ခေါ်တာပေါ့เนาะဒီကကြတော့ဒီလိုလဲကျွန်တော်လွှဲလို့ရတယ်အဲ့တော့ကျွန်တော်ကြာဒီ crypto တွေနဲ့ကြတော့ဘာကွာလဲဆိုတော့ဟာရှိပါတယ်အဲ့တော့ဟိုအားသာချက်အားနည်းချက်ကတော့ပြောမယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့ဒီဒီ Mobile Money တွေဘာတွေသုံးနေဆိုတာကတော့ဒီ Ban စနစ်ရဲ့ကွန်ရက်ထဲမှာရှိတယ်ပေါ့เนาะတနည်းအားဖြင့်ဆိုရင် Ban စနစ်ထဲမှာရှိတော့ကြာသက်ဆိုင်ရာနိုင်ငံမှာရှိတဲ့ဘိုဘန်ရဲ့ထိန်းချုပ်မှုတို့အဲ့နိုင်ငံမှာရှိတဲ့အစိုးရရဲ့ထိန်းချုပ်မှုတို့အောက်မှာရှိပါလေ။အဲခါကျအထူးသဖြင့်ဒီလိုမျိုးဒေါ်လာရင်းကာလမျိုးမှာဆိုလို့ရှိရင်တော့ဒီဟာတွေကခုနပြောတဲ့ဒီစကားဆဆိုရှင်စကားဆသူထိန်းချုပ်ထားတဲ့ဘန်စနစ်ကနေတော့ဖြတ်တောက်လို့ရတာမျိုးเนาะကျတို့ကျွန်တော်ဒီအကောင့်ကိုပိတ်ချတာမျိုးဒါမျိုးတွေလုပ်လို့ရတာပေါ့။အဲတောင်ကျ crypto currency မှာတော့အဲ့လိုမျိုးမဟုတ်တော့ဘဲနဲ့အဲ့လိုမျိုးသူက decentralize ခေါ်တာပေါ့เนาะသူဘဟုကနေထိန်းချုပ်ထားမှုမရှိဘူး။အဲခါကျတော့ဒီအစိုးရတွေရဲ့ထိန်းချုပ်မှုအောက်မှာမရှိဘဲနဲ့သူကနေမှလွတ်မြောက်တာမျိုးရှိပါတယ်ဒါကတော့အားသာချက်ပါ
အင်တာနက်နဲ့ချိတ်ဆက်အသုံးပြုရတဲ့ digital ငွေကြေးစနစ်မှာအားနည်းချက်တွေရှိနေတာကိုအခုလိုကိုအောင်ပိုင်ကရှင်းပြပါတယ
်အားနည်းချက်ကတော့ဘာရှိမလဲဆိုလို့ရှိရင်တော့ဒီ cryptocurrency ကိုကျွန်တော်တို့ကပြန်ပြီးတော့cryptocurrency တိုင်းပဲပြန်သုံးပြီးလဲပဲတယ်ဆိုတော့ပြဿနာမရှိဘူးအဲ့လိုမျိုးမဟုတ်ဘဲနဲ့တခြား currency ဖြစ်ကိုပြန်ပြီးတော့ကျွန်တော်တို့ကအသွင်ပြောင်းခြင်းနဲ့ convert လုပ်ခြင်းနဲ့ဆိုလို့ရှိရင်တော့နည်းနည်းသူကတော့ဟိုနည်းနည်းပိုပြီးရှုပ်ထွေးတဲ့အဆင့်မှာရှိပါတယ်ပြန်ပြီးတော့လဲလဲရတဲ့ဟာလေးပေါ့နော်အဲအဲ့ဒါတော့အဲ့ဒီအနေအထားတစ်ခုပါအဲ့တော့ဟိုပုံမှန်အဖြစ်ဒီ online ကနေလွှဲပြောင်းတဲ့ကိစ္စတွေမှာတော့ mobile money နဲ့ဆင်တူတယ်လို့တော့ပြောလို့ရပါတယ
်ဗုဒ္ဓဘုရားကပြုလုပ်တဲ့ဆွေးနွေးပွဲမှာ digital နည်းပညာနဲ့ပတ်သက်တဲ့ကျွမ်းကျင်သူတွေပညာရှင်တွေနဲ့ American လွှတ်တော်အတိုင်းပိုင်းကစိတ်ဝင်စားသူတွေတက်ရောက်ခဲ့ကြပါတယ်ရှင်
ဒါကတော့ cryptocurrency လို့ခေါ်တဲ့ digital ငွေကြေးသုံးစွဲခြင်းအပြင်ဆက်သွယ်ရေးကွန်ရက်ကိုပါအထောက်အကူပြုနိုင်တယ်ဆိုတဲ့အကြောင်းတွေကိုမိုင်းရင်ချင်းနိုင်ပြောသွားတာဖြစ်ပါတယ်။ဆက်လက်တင်ပြလို့တဲ့အကြောင်းအရာကတော့မြန်မာနိုင်ငံမှာခီးသွွားလုပ်ငန်းတိုးတက်ဖွံ့ဖြိုးလာဖို့အဖက်ဖက်ကလှုပ်ဆောင်သွားမယ်လို့မြန်မာစစ်အစိုးရဝန်ကြီးချုပ်ကကမ္ဘာခီးသွွားလုပ်ငန်းနဲ့အခမ်းအနားမှာပြောဆိုချိန်လိုက်ပါပဲ။မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းတွေဟာအခက်အခဲဆုံးကာလတွေမှာရောက်နေတယ်လို့ခီးသွွားလုပ်ငန်းလုပ်ကင်သူတွေကပြောဆိုပါတယ်ဒီအကြောင်းကိုတော့မတ်ညိုညိုလင်ကဆက်ပြီးပြောပြမှာပ
ါထိုင်းနိုင်ငံနဲ့မြန်မာနိုင်ငံကြားခီးသွွားလုပ်ငန်းလုပ်ကင်သူတွေအနေနဲ့အခုကာလတွေဟာလုပ်ငန်းလုပ်ကင်ရတာတွေအခက်အခဲဆုံးကာလဖြစ်တယ်လို့ပြောဆိုကြပါတယ်ထိုင်းနိုင်ငံကနေမြန်မာပြည်ကိုအလဲပတ်သွားခြင်းသူတွေအတွက်ဒေသရင်းလုံခြုံမှုမရှိတာအပြင်မြန်မာစစ်ဆိုရအနေနဲ့ခီးသွွားလုပ်ငန်းနဲ့ပတ်သက်ပြီးတေချာရေရာတဲ့စီမင်းစည်းကမ်း policy တွေပြဋ္ဌာန်းထားတာမရှိတာတွေကလုပ်ငန်းအတွက်အခက်အခဲတွေဖြစ်နေရတာလို့ပြောပါတယ
်ဒီကာလအခက်အခဲဆုံးချက်ဘာဖြစ်လို့လဲဆိုတော့ဟိုဘလို့တာဝန်ယူရမှန်းမသိလို့ရှင်အဲဒီကာလအခက်အခဲဆုံးကာလလို့ဖြစ်မှတင်ပါတယ်ခုညီမဆိုရင်ဒီ Thai domestic ပေါ့เนาะအဖွဲ့အစည်းပေါ့เนาะဒီဟိုဟာပေါ့လူကြီးရင်းနဲ့သွားနေပေါ့เนาะခီးစဉ်သွားတဲ့အခါမှာကိုကဟိုဘက်ကလူကြီးရင်းနဲ့ပေါ့เนาะ fan trip တွေစီစဉ်ဖို့လည်းရှိတယ်ဆိုတော့ညီမအရင်တစ်ဘက်ကတော့ရောက်တယ်ပေါ့เนาะဆိုတော့ညီမလည်းဟိုဟာပေါ့เนาะတာမန်ကုမ္ပဏီတစ်ခုဆိုတော့သူတို့တာဝန်ယူပေးလို့ဟိုတရားရဂိုင်တော့မရဘူးအဲ့တော့ညီမလောလောဆယ်ခီးစဉ်ကမစီစဉ်ဖြစ်သေးဘူးရှင့်မစီစဉ်ဖြစ်သေးဘူးဆိုတော့အချိန်နေတခုစောင့်ကြည့်အောင်ပဲပေါ့နော်ဒီဘက်ကလူကြီးတွေကိုပြောပေးထားအရှင်လောလောဆယ်အချိန်နေပေါ့နော်ကိုကရောက်သွားခါမှာအချိန်ကြီးအေးမငြိမ်တဲ့အချိန်ရောက်သွားတဲ့အချိန်ကြရင်ဒီဘက်ကမိသားစုတွေကိုညီမတာဝန်မယူနိုင်ဘူးလေဘယ်လိုပြောပေးရမှန်းမသိဘူးဆိုတော့ထိုင်းရရန်သွားခြင်းနဲ့ရွှေတကုံအရန်ပူးခြင်းနဲ့ဘိုးတထောင်သူတို့ရဲ့အဲထိုင်းနေရဲ့အဓိကတော့ဘိုးတထောင်ပဲရှင့်ဘိုးတထောင်ကျော့သူတို့ကသူတို့ဆူတောင်းနိုင်ကြည့်တယ်ပေါ့နော်အခုလေးမျက်နှာဖျားလို့ပေါ့နော်အဲတချို့လေးမျက်နှာမှာဟိုဆူတောင်းလိုက်တယ်ဆူတောင်းနေဆိုရင်ဥပမာသူတို့ဆူတောင်းတဲ့တခုကပြည့်တယ်ဆိုပြန်လာမယ်ဆိုပြီးတော့ထပ်လာကြတယ်ရှင်ထိုင်းရဲ့အဓိကသွားဖူးရောက်တဲ့ဖျားတော့ဘိုးတထောင်ဖျားပဲရှင်ဟုတ်တယ်ရှင်
ပ ပြီးခဲ့တဲ့ရက်ပိုင်းကပဲခီးသွွားလုပ်ငန်းတွေအပါအဝင်ကုမ္ပဏီပေါင်း123ခုကိုနိုင်ငံခြားငွေများဝယ်ယူရောင်းချလဲလှယ်ပေးခွင့်လိုင်စင်ရုပ်သိမ်းလိုက်တာကလည်းခီးသွွားလုပ်ငန်းလုပ်ကိုင်နေသူတွေအတွက်ပိုပြီးခက်ခဲစီတယ်လို့ဆိုပါတယ်
။ဒီရက်ပိုင်းတွင်းတော့အခက်အခဲအများကြီးပဲရှင်။ဘာလို့ဆိုပုံမှန်ဆိုရင်ဗန်ကောက်ကိုလာတဲ့ဂရုတွေကဟိုပါဘောเนาะညီမဆိုရင်ဒေါ်လာနဲ့လက်ခံတာဗောเนาะဥပမာဘန်ကောက်မှာ384ရက်ဒေါ်လာ350ဆိုရင်350အခုကျတော့မဟုတ်ဘူးဒေါ်လာရဲ့အခက်ခဲရှိတော့ဘတ်ပြောင်းပြီးတော့ဟို rate ကိုဘတ်နဲ့ပြောင်းပြီးတွက်တဲ့အခါမှာဟိုပါဗောเนาะအမျက်တည်နေရလဲပါတယ်အဲဆိုတော့လုပ်ငန်းလေးတော့နည်းနည်းလေးဟိုအခက်ခဲရှိပါတယ်ရှင်ဟုတ်ကဲ့ရှင်ဒီဒေါ်လာကြောင့်မို့ဗောเนาะမြန်မာပြည်ကိုသွားမယ်ဆိုရင်ဒေါ်လာအစ်စ်လဲသွားမှာပေါ့နော်စူပါရစ်မှာတကယ်လို့လဲမယ်ဆိုရင်လည်းပုံမှန်ဈေးထက်ဥပမာပေါ့နော်36ပေါက်တယ်ပေါ့နော်ဥပမာ36ပေါက်တယ်ဆိုရင်မြန်မာပြည်ကိုသွားဖို့အတွက်ငွေလဲမယ်ဆိုရင် 0.5 ထပ်ပေါင်းပြီးမှဒေါ်လာအစ်စ်ပေးရရှင်ဥပမာသူတို့ကဒါဘယ်ကိုသွားမှာလဲပေါ့နော်အဲမြန်မာပြည်ကိုသွားမှာလားလို့ပြောရင်ထပ်ပေါင်းတယ်ရှင်
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစစ်အာဏာသိမ်းလိုက်ပြီးတဲ့နောက်ပြည်တွင်းကနေပြည်ပကိုထွက်တဲ့ခီးသည်တွေပိုများလာပေမဲ့ပြည်ပကနေမြန်မာပြည်တွင်းကိုဝင်ရောက်လဲပတ်မဲ့ခီးသွားတွေကတော့တဝက်မကညှော့နေသွားတယ်လို့လည်းခီးသွားလုပ်ငန်းလုပ်ကိုင်သူတွေကပြောဆိုခဲ့ပါတယ်။ဒီလိုပြောဆိုမှုတွေရှိနေချိန်မှာပဲစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့စက်တင်ဘာလ29ရက်နေ့ကစစ်အစိုးရကျင်းပတဲ့ကမ္ဘာခီးသွားလုပ်ငန်းတွေအခမ်းအနားကိုတက်ရောက်ပြီးခီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအတွက်ဘက်ပေါင်းစုံကဏ္ဍပေါင်းစုံကလှုပ်ဆောင်သွားမယ်လို့ပြောဆိုသွားပါတယ်ရှင်။ကျမညညလွင်ပါ
ဒါကတော့မြန်မာခီးသွွားလုပ်ငန်းတွေအခက်အခဲဆုံးအခြေအနေနဲ့ကြုံတွေ့နေရတဲ့ဆိုတဲ့အကြောင်းတွေကိုမှန်းညွှန်ညွှန်လင်းပြောပြသွားတာပါဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတချို့ကိုတင်ပြပါအောင်မယ်အမေရိကန်နေအလုအလုပုံကို COVID-19 ကပြောင်းပြစ်လိုက်ပါတယ်တန်ပေါင်းများစွာသောလူတွေကအ ਨੇ စုံအချိန်တချို့အိမ်ကနေအလုအလုနေကြပါတယ်အမေရိကန်ဖက်ဒရယ်အစိုးရပိုင်းအစာအုပ်တွေကိုကြည့်ရှုစီမံရတဲ့အထွေထွေဝန်ဆောင်မှုအုပ်ချုပ်ရေးဌာနလို့အဓိပ္ပာယ်ရနိုင်တဲ့ General Service Administration GSA ကအခုလုံလုတ်ကင်ပုံပြောင်းသွားရတာရဲ့အဓိပ္ပာယ်ကဘာလဲဆိုတာကိုဆုံးဖြတ်နိုင်ဖို့စူးစမ်းနေပါတယ် VOA သတင်းတောက် Dora Mekwa ကလုပ်ငန်းခွင်တည်ထွင်မှုစမ်းသပ်ရေးဌာနကိုတွားရောက်သတင်းဖိတ်ပို့ထားတာကိုဦးတင်မောင်တန်ကပြောပြမှာပ
ါလုပ်ငန်းခွင်တည်ထွင်မှုစမ်းသပ်ရေးဌာနရဲ့တချို့ဘိုင်းတွေကတမယိုးကြရုံတိုင်းပါပဲတခြားဘိုင်းတွေကအိမ်နဲ့ပို့ပြီးတူကြပါတယ်ဒီပရိဘောဂတွေကိုပုဂ္ဂလိကကုမ္ပဏီတွေကယူလာကြတာပါသူတို့ကအမေရိကန်ဖက်ဒရယ်အစိုးရရဲ့အထွေထွေဝန်ဆောင်မှုအုပ်ချုပ်ရေးဌာန GSA နဲ့တွဲဖက်ပြီးအခုလိုရုံခင်းချင်းကနာဂရုံကိုကိုစားပြုနိုင်မလားစမ်းသပ်နေတာဖြစ်ပါတယ် GSA ရဲ့ဘီတူကာချုပ် Chuck Hardy ကအခုလိုပြောပါတယ်
The office should be a magnet, not a mandate.
ကျောင်းကဆွဲဆောင်နိုင်တဲ့နေရာဖြစ်တဲ့မှာတဲ့လုပ်ပိုင်ခွင့်အာဏာရှိတဲ့နေရာမဟုတ်ပါဘူး
။ဘယ်ပေါ့စမ်းသပ်မှုအတွင်းမှာဘယ်ဆွေးရဝန်ထမ်းပဲဖြစ်ဖြစ်လုပ်ငန်းခွင့်တည်ထွင်မှုစမ်းသပ်ရေးဌာနမှာလာပြီးနေရာယူအလုပ်လုပ်ဖို့ခွင့်ပြုထားပါတယ်။ Chuck Hardy ကအခုလိုဆက်ပြီးပြောပါတယ
်။ It's not a one size fits all.
အလုံးနဲ့ကိုက်တဲ့ယုံဖြစ်ဖို့မဆိုးလိုပါဘူး။တချို့ဌာနကတချို့ယုံတွေအတွက်ဖွဲ့စည်းလှုပ်ဆောင်ဖို့အမျိုးမျိုးရှိနိုင်ပါတယ်။ကျွန်တော်တို့ကြည့်နေတာကအဲ့ဒီဖွဲ့စည်းပုံအဆက်အဟကဘာလဲဆိုတာပါပဲ
ကိုဗစ်အလွန်ကဘာမှာအရင်ရုံးပုံစံတွေကအလုံးမဖြစ်ကြတော့ဘူးဆိုတော့ကိုကြွန့်ကျင်သူတွေကသိကြပါတယ်ကပေးအတွင်းအရက်တက်တော့တက်တာဝင်းကျင်မှာအလုံးလုံးခက်ကြတဲ့လူတွေဟာအများအားဖြင့်လူတွေရှင်းနေတဲ့ကိုယ့်အကန့်နဲ့ရုံးနေရာကိုပြန်ပြေးလာဖို့စိတ်မပါကြတော့ပါဘူးအရင်မြေလုံငန်းဆရာစီမံခန့်ခွဲမှုအတိုင်းမင်းကကုမ္ပဏီ McKinsey ရဲ့ကုမ္ပဏီရဲ့အကြီးကဲအဒီတီအက်ဆန်ဗီကအခုလိုပြောပါတယ
် The offices that we have largely been designed
ကျွန်တော်လက်ရှိရုံးတွေကလူတွေလာဖို့နေရာအဖြစ်ဒီဇိုင်းလုပ်ထားတာပါအများစုကညင်းဝေးစရာစိတ်ဝင်စားစရာမရှိဘယ်သူမှမလာခြင်းနဲ့ကန့်ထားပေးတဲ့နေရာပါရုံးဟာအိမ်မှလုပ်တာထက်ပိုကောင်းတဲ့နေရာဖြစ်ရပါမယ်ရုံးကိုလာဖို့အချိန်ပေးထိုက်တဲ့နေရာဖြစ်ရပါမယ
်တီထွင်စမ်းသပ်မှုဌာနမှာတော့အဲ့ဒီအဓိပ္ပာယ်ကအကြအာယုံနဲ့ဤပညာပေးပိုပြီးကောင်းမွန်လာရေးပဲဖြစ်ပါတယ်။လှုပ်ရှားသက်ဝင်နေတဲ့ရုံဖြစ်ဖို့ဖြစ်ပါတယ်။
But this is actually a table that's made up a lot of little wood pieces.
ဒီစပွဲကတည်သားအပိုင်းအစနဲ့လှုပ်ထားပြီးခောက်ယူသွားလို့ရပါတယ
်။ Pre Boga ဘေးကိုဝန်တန်းလိုအပ်ချက်အတိုင်းရွှေ့နိုင်ရပါမယ်။ဗီဒီယိုအစည်းအဝေးနဲ့လူခုတိုင်းတက်ရောက်တဲ့အစည်းအဝေးကွဲပြားခြားနားတာမရှိတဲ့အစည်းအဝေးခန်းမတွေကိုလည်း Sun Vie ကညွှန်မြင်ကြည့်ပါတယ်။ရုံကဝန်တန်းရဲ့အသေးအဖွဲလုပ်ငန်းတွေကိုပါကူညီဖို့အထိစဉ်းစားပါတယ်။
they have to pick up the kids, they have to do dry cleaning, they have to take care of the dog. And so what if they were pet care?
ငါနေလူတွေအလုပ်လုပ်လူတွေအကြောင်းများစွာတွေကတခုကတော့ကလေးကိုသွားကြူရတာတန်ရှင်းရေးလုပ်ရတာခွေးကိုစောင့်ရှောက်ရတာစတဲ့အကြောင်းတွေပါရုံးမှာကို့ခွေးကို့ကြောင်ကိုစောင့်ရှောက်ပေးတာရှိရင်ဘယ်လိုနေမလဲရုံးမှာကလေးစောင့်ရှောက်ရေးရှိရင်ရုံးကိုသွားလို့ကျွန်တော်ဘွားကပိုခက်ခဲမသွားပဲပိုတက်တောင့်တက်တာဖြစ်မဲ့ကိစ္စတွေကိုလုပ်ပေးနိုင်မယ်ဆိုရင်ပေါ့
အနာကရုံးခင်းချင်းကိုစဉ်းစားကြသူတွေကအချက်သုံးချက်ကိုအဓိကထားကြတာပါChuck Harry ကအခုလိုပြောပါတယ
် to be serving a purpose but it still has to be beautiful
ရည်သွေးရှိရပါမယ်ရည်ရွယ်ချက်တစ်ခုကိုဖြည့်ဆည်းပေးရပါမယ်ဒါပေမဲ့လှပရပါမယ်ဒါတွေကတော့ကျွန်တော်တို့ရှာနေတဲ့အကြောင်းအရာတွေပါပဲမြေအောက်ခန်းနဲ့တူတဲ့အဆောက်အုံတွေခမားသွားခြင်းမှာမဟုတ်ပါဘူ
းအတိပဲကတော့အနာကရုံတွေဟာအိမ်နဲ့ပိုတူပြီးအိမ်လိုပဲခံစားရမယ်ဆိုတော့ပါပဲခင်ဗျာ
ဒါကတော့အိမ်ကနေအလုတ်လုတ်တာတွေများလာတဲ့အခြေအနေရဲ့နောက်ပိုင်းမှာဖြစ်လာနိုင်ခြေရှိတဲ့အနာဂတ်ရုံးနေအကြောင်းကိုဦးတင်မောင်တန်းပြောပြသွားတာဖြစ်ပါတယ်ဆက်လက်ပြောပြမယ့်အကြောင်းအရာတစ်ခုကတော့ဥရောပတမကကကာဗွန်ထုတ်လွှတ်မှုရှော့ချရေးစူးစမ်းနေတဲ့အတွက်ဥရောပမှာလာမယ့်နှစ်တွေအတွင်းဘက်ထရီနဲ့လောင်စာဆဲလ်တွေအကြီးအကျယ်လိုအပ်လာဖို့ရှိနေပြီးတော့ဒီပစ္စည်းတွေအတွက်ဥရောပဟာတရုတ်ကိုမှီကိုရမယ့်အန်ဒီယာရှိလာနေတဲ့အကြောင်းရိုက်တာသတင်းအေဂျင်စီကရရှိထားတဲ့ဥရောပသမဂ္ဂရဲ့အစီရင်ခံစာကဖော်ပြပါတယ်။ဟင်နရီရစ်ချ်ဝဲရဲ့သတင်းဆောင်မကိုမတ်သိန်ကြီးထိုက်ကဆက်ပြီးပြောပြမှာပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်လာတာ။သမဂ္ဂ
အစီရင်ခံစာတစောင်းထဲမှာတော့ရုရှားတို့ယူကရိန်းကျူးကျော်စစ်မတိုင်ခင်ကဥရောပအနေနဲ့စွန့်အင်အရေးရုရှားအပေါ်မှီခိုခဲ့ရတယ်လို့မျိုး2030ပြည့်နှစ်အရောက်မှာတော့လစ်သီယမ်အိုင်ယွန်ဘက်ထရီတွေနဲ့လောင်စာဆဲလ်တွေရရှိရေးအတွက်ဥရောပအနေနဲ့တရုတ်အပေါ်မှာမှီခိုလာရနိုင်ကြောင်းသတိပေးထားပါတယ်။ဆွစ်ဇာလန်နိုင်ငံစိတ်ဂါလန်တက်တို့ကစီးပွားရေးပညာရှင်ဂွီဒိုခေါ်စီကအခုလိုပြောပါတယ
်။ It is not too late
but ပြီးနောက်မကျသေးပါဘူး။သူတို့အနေနဲ့မြန်မြန်ဆန်ဆန်အရေးယူဆောင်ရွက်ရမယ်လို့ယူဆပါတယ်။ဒါကြောင့်လဲဆိုတော့ဒီကဏ္ဍမှာတရုတ်ကအလွန်ကိုပဲတွတ်တွတ်လက်လက်လုပ်နေပါတယ်။သူတို့ကကမ္ဘာချန်ပီယံပါ။ဒါအပြင်အာဖရိကလိုဒေသတွေကနေအပါအဝင်နေရာစုံကကုန်ကျန်းတွေကိုလည်းတလုံးတစ်ခဲတည်းရယူနိုင်ဖို့ကြိုးစားနေကြတာပါဒီကိစ္စကသိပြီးအရေးကြီးတာကြောင့်ဥရောပနဲ့အမေရိကန်ကြားမှာစမ်းသစ်ပြောင်းလဲရေးခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ရေးကအရေးကြီးတယ်လို့ကျွန်တော်ရှုမြင်ပါတယ်ကျွန်တော်အမြင်အရတော့ဒီကိစ္စကအရေးကြီးပါတယ
် European Battery Alliance လို့မျိုးရင်းနှီးမြှုပ်နှံမှုသူတွေတနာနဲ့ဖွံ့ဖြိုးရေးထုတ်ကိုမြင့်တင်ဆောင်ရွက်နိုင်မယ်ဥရောပရဲ့ကိုပိုင်ဘက်ထရီကွန်ရက်တစ်ခုပေါ်ပေါက်လာရေးဆောင်ရွက်နေပါတယ်။ပြင်းထန်မှလည်းပထမဆုံးလျှက်စစ်ကဘက်ထရီစက်ရုံကိုမေးလာအတွင်းမှာပဲဖွင့်လှစ်ခဲ့ပါတယ်။ပြင်းထန်ဗန္ဒာရေးဝင်ကြီးဘရူနိုလမေယာကအခုလိုပြောပါတယ
်။
ဘက်ထရီစက်ရုံနေတင်တည်ဆောက်ဖို့ရည်ရွယ်တာမဟုတ်ပါဘူး။လုပ်ငန်းခွင်းဆက်ကြီးတစ်ခုလုံးကိုလည်းထိန်းချုပ်နိုင်ဖို့လိုအပ်ပါတယ်။ပိုပြီးထုတ်လုပ်နိုင်ရေးအတွက်လိုအပ်တဲ့ပိုပြီးရဖို့လိုအပ်နေတဲ့အရေးကြီးတဲ့ပစ္စည်းတွေအရေးကိုအရင်ဆုံးစူးစမ်းနေပါတယ်အရေးကြီးတဲ့ပစ္စည်းတွေရရှိရေးအတွက်အာရှကိုအပြည့်အဝမှီခိုးလို့မရနိုင်ပါဘူးဒါကြောင့်ဘက်ထရီတွေကိုပြန်လည်အသုံးပြုနိုင်ရေးလိုအပ်ပါတယ
်မက်ဂနီစ်လစ်သီယမ်နဲ့ကိုဘော့သတ္တုတို့လိုကုန်ချမ်းတွေရရှိရေးတရုတ်ကအကြီးအကျယ်ရင်းနှီးမြှုပ်နှံထားပါတယ်တရုတ်ကဒေါ်လာတန်း300ရင်းနှီးမြှုပ်နှံမှုနဲ့လစ်သီယမ်သတ်စင်ထုတ်လုပ်တဲ့စက်ရုံကိုပြီးခဲ့တဲ့ဇူလိုင်လအတွင်းဇင်းဘွားဘွေမှာတိစောက်ခဲ့ပါတယ်။ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကလည်းတရုတ်နယ်သဘောတူညီချက်တရက်ကိုဆွေးနွေးနေကြပြီးမြို့တော်ကန်ရှာဆာမှာရှိတဲ့ကိုဘော့နယ်ချင်းနီအရင်းမြစ်တွင်နဲ့ဒေါ်လာတန်းထောင်ချီတန်အခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုတွေလဲလှယ်မဲ့သဘောတူညီချက်ထွက်ပေါ်လာနိုင်ပါတယ်။စီးပွားရေးပညာရှင်သုံးသက်သူဂွေရိုခိုစီကအခုလိုဆက်ပြီးပြောပါတယ်။
Beijing is able to operate
the Bio Asuya ha နိုင်ငံပိုင်လုပ်ငန်းကြီးတွေငွေကြေးမတီသူတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နိုင်စွမ်းရှိတာကြောင့်သူတို့ကငွေကြေးမတီပေးသလိုအခြေခံအဆောက်အုံအပါအဝင်အားလုံးဆောင်ရွက်ပေးနိုင်ပါတယ်။ဒါကြောင့်လဲသူတို့ကမြန်မြန်ဆန်ဆန်ဆောင်ရွက်နိုင်ပြီးအနည်းဆုံးတော့ဥရောပထက်မြန်မြန်ဆန်ဆန်ဆောင်ရွက်နိုင်ပါတယ
်။အာဖရိကအာရှနဲ့လက်တင်အမေရိကဒေသတွေကဓာတ်သတ္တုတွေရရှိရေးရှင်ပြိုင်မှုဟာဆိုရင်အနောက်နိုင်ငံတွေအနေနဲ့တရုတ်အစိုးရရဲ့ဩစာလွှမ်းမိုးမှုကိုတံပြန်နိုင်ရေးအခွင့်အလမ်းတစ်ခုလည်းဖြစ်တယ်လို့သုံးသက်သူကော်စီကပြောပါတယ်
။ Providing good examples
ပညာရေးအပါအဝင်သူတို့ရဲ့ဖွံ့ဖြိုးရေးကိုကြဲကြဲပြန့်ပြန့်ဆောင်ရွက်ပေးမှုနဲ့စံနမူနာခေါင်းတွေနဲ့ဆောင်ရွက်ပေးမှုတွေဟာ အနာဂတ်အတွက်အထူးပဲအရေးကြီးပါတယ်ဒီကိစ္စကိုတရုတ်နဲ့လွတ်ထားလို့မဖြစ်နိုင်ပါဘူ
းလာမယ့်နှစ်တည်းအတွင်းမှာပဲဥရောပမှာကားတွေနဲ့အိမ်တောင်စုတွေအတွက်ဘက်ထရီတွေနဲ့လောင်စာဆဲဝယ်လို့အဟာဆိုရင်လက်ရှိအခြေအနေထက်အဆ30တက်လာမှာဖြစ်ကြောင်းလဲဥရောပသမ္မတရဲ့အစိုးရခန်းစားကသတိပေးထားပါတယ်ရှင်
မတ်တင်ကြီးထိုက်ပြောပြသွားတာပါ FIO ရဲ့တောက်ကြနေမနေ့ဘက်အတန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီဘက်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါအောင်မယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘဲရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာပါခင်ဗျာ VUE ရဲ့တောက်ကြနေမနေ့ဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်တို့ရဲ့ Radio ရုပ်သံအစီအစဉ်တွေမှာ Radio အတန်လွင့်အစီအစဉ်တွေကိုတော့ line meter 25 kHz 11113ည line meter 40 kHz 9413ည line meter 51 kHz 5805တို့ကနေဖမ်းယူနာတော်တာဆင်နိုင်ပါတယ်။ဘတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ဒါအပြင်တိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါ။အခုပထမအဆုံးအနေနဲ့ကတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ဖြစ်ပါတယ်။ကချင်ပြည်နယ်စစ်စင်ရဲ့အခြေအနေဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်မှာတင်ပြထားပါရယ်ကချင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခဖြစ်နေတာကြားပါပြီစစ်တပ်တစ်တွေကိုလည်းကချင်ကမွေးထုတ်ပေးပါရယ်လက်နက်ကင်အဖွဲ့တွေရန်ပုံငွေရှာတဲ့နေရာဟာလည်းကချင်ပြည်နယ်ဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူပြောပြထားပါရယ
်ဆီအာနာသိန်းချိန်ကစပြီးလွန်ခဲ့တဲ့လကုန်ပိုင်းအထိ31လအတွင်းမှာစစ်တပ်လက်ချက်နဲ့တချင်းပြည်နယ်မှာတေဆုံးတဲ့အရတား140ချီရောင်းဩဂုတ်လ31ရက်နေ့ထုတ်မြစ်ကြီးနားသတင်းစင်မှာဖော်ပြပါတယ်မတရားဖမ်းဆီးခံရသူ800နီးပါးရှိတဲ့အနေနဲ့မြစ်ကြီးနားမှာအများဆုံး300နီးပါးအဖမ်းခံရပြီးဒုတိယအများဆုံးမိုးညင်းမှာတရားကြောဖမ်းခံရပါတယ်ဖခန်းကတတိယအများဆုံးဖြစ်ပါတယ်တနင်္ဂနွေလုံးမှာပြည်သူပြည်သား4,000ကျော်တေဆုံးတာမို့ကချင်ပြည်နယ်မှာ300ခန့်နှုန်းကျော်တေဆုံးတယ်လို့ပြောနိုင်ပါတယ်။လူဦးရေ2သန်းနီးပါးနဲ့စကူရန်ကီလိုမီတာ900ရှိတဲ့ပြည်နယ်ဖြစ်ပါတယ်။ခရိုင်၄ခုနဲ့ပြည်နယ်29ခုရှိတဲ့ကချင်ပြည်နယ်မှာအရသား140တေဆုံးပြီးသိငယ်တဲ့ကရင်နီပြည်နယ်မှာ385ဦးတေဆုံးတာကိုကြည့်ရင်တိုက်ပွဲအခြေအနေကိုခံမနိုင်ပါလိမ့်မယ်။KIA ကချင်လူမျိုးရေးတပ်ကရခိုင်တပ်ကိုမွေးထုတ်လိုက်တာနဲ့တာအင်းတပ်တော်ကိုအခုကြီးပေးတာကိုလူသိများပါတယ်။ဒါပေမဲ့ကျယ်ဝန်းလာတဲ့ကချင်ပြည်နယ်မှာမြို့နယ်တိုင်းမှာတိုက်ပွဲဖြစ်နေတာတော့မဟုတ်ပါဘူး။ဥပမာဗမော်မှာ PDF တွေစစ်တိုက်ဖို့စောင့်နေတာကြာပြီလို့ကချင်သတင်းဌာနကမေလ9ရက်နေ့ကဖော်ပြပါတယ်။ကြေးရွာပေါင်း2500ကျော်ရှိတဲ့ပြည်နယ်ကြီးဖြစ်ပါတယ်။
မြစ်ကြီးနားဝိုင်းမော်မိုးညင်းရွှေကူဖားကန့်ဆတဲ့ KIA ရှိတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်နေတာများပါတယ်။ဝိုင်းမော်မြို့နယ် KIA လိုင်ဇာဌာနချုပ်နဲ့ညီတဲ့အနောက်ဘက်နယ်မြေမှာအခြေစိုက်ဖို့အတွက်မြစ်ကြီးနားကဆင်းလာတဲ့စစ်ကောင်စီတပ်နဲ့ဗမော်ကတက်လာတဲ့စစ်ကောင်စီတပ်တွေကြိုးပမ်းနေတာ2လလောက်ရှိနေပါပြီ။ဒါပေမဲ့ရည်ရွယ်ချက်မအောင်မြင်ပဲဖြစ်နေပါတယ်။စစ်ကောင်စီတပ်အထိနာနေလို့လေကြောင်းကနေဘုံကျဲတာကိုအားကိုးနေရတယ်လို့KIA ဗိုလ်မှူးကြီးနော်ဘူးရဲ့ပြောကြားချက်ကိုကချင်သတင်းဌာနကဩဂုတ်လ24ရက်နေ့မှာဖော်ပြပါရယ်ဝင်ငွေကောင်းတဲ့ဖားကန့်နယ်မြေကိုချုပ်ကင်နိုင်ဖို့အတွက်တိုက်ပွဲတွေဖြစ်နေတာပါစစ်ကောင်စီတပ်ဟာရှမ်းပြည်နယ်ကပြည်သူစစ်တွေကိုခေါ်ယူပြီးအားဖြည့်နေပုံရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်တာမင်းရဲ့နှမ်းဖက်ကာကပြည်သူစစ်ကိုစစ်တင်နှံပေးနေပါတယ
်ရှမ်းပြည်သူစစ်အကူအညီတောင်းနေရတာကိုကြည့်ရင်ရှိကောင်စီမှာစစ်အင်အားမလုံလောက်တာကိုတော့သိနိုင်ပါလေမြစ်ကြီးနားဖားကန့်ရွှေကူဗမော်စတဲ့မြို့နယ်တွေမှာပကဖ PDF တွေနဲ့ KIA ပူးတွဲလှုပ်ရှားကြပါတယ်ကရှင်ပြည်နယ်က PDF တွေရဲ့ KIA ရဲ့ကြီးကြပ်ကိုခေါ်မှုအောက်မှာလှုပ်ရှားနေပုံရပါတယ်ချီပွေမြို့နယ်ပန်ဝါကနေစော့လော်မြို့ဘက်ကိုတက်လာတဲ့စခုံတဝင်းပြည်သူစစ်အဖွဲ့ကို KIA PDF ပူးပေါင်းတပ်ကတိုက်တဲ့အတွက်ပြည်သူစစ်တေဆုံးမှုနဲ့လက်နက်ဆုံးရှုံးမှုတွေရှိခဲ့ဘူးပါတယ်။ စခုံတရင်ရဲ့လက်အောက်ခံတပ်ဖွဲ့တွေဟာလက်ချိတ်မျိုးနွယ်ဖြစ်ပြီး KIA မျိုးနွယ်နဲ့ကွဲပြားတာကိုလူမျိုးရေးပဋိပက္ခအဖြစ်စစ်တပ်ကဝါရပြန့်နေရှိပါတယ်
။ဖားကန်မျိုးနွယ်ဆယ်စင်းရွာမှာဘူးတွဲအထိုင်ချတဲ့စစ်ကောင်စီတပ်နဲ့ရှမ်းပြည်တပ်ကို KIA PDF ကတိုက်ခတ်တဲ့အတွက်အရာရှိအပါဝင်စစ်ကောင်စီဘက်ကအင်အားတရာကျော်ကြာဆုံးသွားပါတယ်။သတင်းမှားပေးမိလို့စစ်ကောင်စီနဲ့ရှမ်းပြည်စခန်းဘုံကျဲခံရတာဟာထင်ရှားတဲ့ဖြစ်ရပ်ဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တိုင်းသုံးတိုင်းမှာကချင်ပြည်နယ်ဟာမြောက်ပိုင်းတိုင်းစစ်ဒေသတစ်မှာပါဝင်နေပါတယ်။ PDF နဲ့ KIA ပူးတွဲစစ်ဆင်ရေးများပြားတဲ့ဒေသလည်းဖြစ်ပါတယ်။ကြောင်စင်းလုပ်ငန်းကိုလက်နက်ကင်အဖွဲ့တိုင်းစိတ်ဝင်စားကြပုံရပါတယ်။စစ်တပ်ဘက်ကတပ်ချုပ်နဲ့ဗိုလ်ချုပ်တွေအကျိုးအမြတ်ခံစားရတယ်လို့ကချင်နဲ့ဝါခေါင်းဆောင်ပိုင်းကလည်းခံစားရတယ်လို့သိရပါတယ်။ကြောင်စင်းအတွက်ငွေပေးချေတဲ့အနေနဲ့ဝါတပ်ကစစ်လက်နက်ပစ္စည်းပေးအပ်တာကို KIA ရလက်ခံတယ်လို့ Global Witness ကဆိုပါတယ်။အခုခေတ်မှာကြောက်စိမ့်ဈေးကွက်အလွန်ကြီးမားလာပြီးဝင်ငွေများပြားလာမှုကြောက်စိမ့်နေမြင်တဲ့နေဆက်ကိုချုပ်ကန်ရေးဟာအလွန်အရေးကြီးပုံရပါတယ်
။ဆေယနာသိမ့်ပြီးတဲ့နောက်ပိုင်းမှာဝိုင်းမော်ဘာကမချာဘောပူတာဝစွန်ပရာဘွန်ရွှေဘူးနဲ့ဗမော်မြို့နယ်တွေမှာရွှေရှာဖွေရေးလုပ်ငန်းခေတ်ဆားလာပါတယ်။ဆေယနာသုံးပြီးရွှေမော်တွေကိုစိတ်ကြိုက်တူးဖော်နေတာကိုမကျေနပ်တဲ့ဒေသခံတွေက KIO ကိုတိုက်ချပါတယ် KIO ထိန်းချုပ်ဒေသမှာရွှေတူဖို့ခွင့်မပေးပေမဲ့ရွှေမော်ကိုတော့ KIO ကအခွန်စည်းချက်တယ်လို့ဆိုပါတယ်ကချင်းနယ်ကျန်းဆောင်တပ်ကြီးစိုးတဲ့ချီပွေမြို့နယ်ကတော့တရုတ်ကုမ္ပဏီတွေမြေရှားတပ်ထုထုတ်ယူတဲ့ဒေသဖြစ်နေပါပြီကချင်းပြည်နယ်ဟာလက်နက်ကင်တွေစီးပွားရှာတဲ့နယ်မြေလိုဖြစ်နေပါတယ်တော်လာရေးကာလမှာပေါ်ထွက်လာတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပတ်ကဖတ်တွေထဲမှာလဲစီးပွားရေးမှန်ကန်လုပ်ငန်းတွေမကင်းသူတွေရှိတယ်လို့ဩဂုတ်လ30ရက်နေ့ထုတ်မြေလအတန်သတင်းဆောင်ပါမှာပေါ်ပြပါတယ်ဗမော်မာစီနဲ့လွေကျေဘက်ကတရုတ်လုပ်ငန်းရှင်အချို့ဟာကတားခရိုင်ဘန်းပေါင်မြို့နယ်မှာဒေသခံပတ်ကဖတ်တွေနဲ့ပေါင်းပြီးတစ်ခိုးထုတ်နေတယ်လို့ဆိုပါတယ်ပတ်ကဖတ်ဂိတ်နဲ့စစ်ကောင်စီဂိတ်တွေကိုဆက်ကြီးပေးပြီးယူနန်အရောက်ပို့ဆောင်နေတာဖြစ်ပါတယ်ခင်ဗျာ
ဦးအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါကိုညာဝင်းအောင်နဲ့အတူတင်ပြပေးခဲ့တာပါအခုဆက်လက်ပြီးတော့ကျမ်းမာရေးအစီအစဉ်ကိုတင်ပြပါအောင်မယ်ဒီတစ်ပတ်တင်ပြထားတဲ့အကြောင်းအရာကတော့အချိန်ပိုင်းအစာမစားဘဲနေတဲ့ပုံစံမျိုးစုံရှိပြီးတော့အဝလွန်တာစီဂျုံနဲ့ရင်သားကင်ဆာတွေမဖြစ်အောင်ကာကွယ်ပေးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘယ်လိုအချိန်ပိုင်းချပြီးအစာရှောင်သင့်ပါသလဲယောဂါတွေကိုဘယ်လိုကာကွယ်ပေးနိုင်ပါသလဲဒီအကြောင်းနယူးယောက်မြို့ Cornell Tech တို့ကပြည်ပဆိုင်ရာအစာအာဟာရဆိုင်ရာပါမော့ကဒေါက်တာခင်မာချူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ
် Okay ပါမော့ကဒေါက်တာခင်မာချူခင်ဗျာကျွန်တော်တို့ပြီးခဲ့တဲ့အပတ်တုန်းကဒီနောက်ပိုင်းခေတ်စားလာတဲ့အချိန်ပိုင်းအစာမစားဘဲနေတာလို့တဲ့ပုံစံနဲ့ကျမ်းမာရေးကောင်းချူဥပမာအဝလွန်တာကိုရှော့ချပေးရတဲ့စီဂျူနဲ့တခြားနာတာရှိယောဂါတွေဖြစ်တာရောသိဆုံးတာပါရှော့ချနိုင်တာကိုရေမူရသဘောပေါ့နော်ပြောပြီးမှဆင်မရေးဒီတစ်ခေါက်တော့ဒီလှုပ်လို့ရတဲ့ပုံစံအသေးစိတ်နဲ့ဒီအချိုးကျစူးတွေ့ရှိချက်အတိအကျတွေကိုဆက်ပြောမှာမို့ဒီလုံနိုင်တဲ့ပုံစံကနေစပြီးတော့ရှင်းပြပေးပါလားဆင်မရေ
းဒီ intermittent fasting ပေါ့နော်အချိန်ပိုင်းနဲ့ချပြီးတော့အစာမစားဘဲနေတယ်ဆိုတဲ့နေရာမှာလည်း तू ကပုံစံလေးတွေမျိုးစုံရှိရပေါ့နော်အဓိကကြားတဲ့ပုံစံလေး3ခုတော့ရှိတယ်အဲ့ဒါဟို24နာရီပေါ့တနေ့လုံးဘာမှမစားဘဲနဲ့နေလိုက်တယ်နောက်တနေ့ကျမှစားတယ်နောက်တနေ့ဘာမှမစားဘဲနဲ့နေလိုက်တယ်နောက်တနေ့ကျမှစားတယ်အဲ့ဒါကိုလို့ तू ကဒီတရက်ချားစားတာပေါ့နော်အဲ့လိုမျိုးမှလည်းတပတ်ကို3ရက်ထက်ပိုပြီးတော့ fasting မလုပ်သင့်ဘူးပေါ့နော်အများဆုံး3ရက်ပဲလုပ်တဲ့ပုံစံရှိတယ်နောက်ပုံစံတစ်ခုကကြတော့တပတ်ကို9ရက်မှ5ရက်ကိုပုံမှန်ပဲစားတယ်2ရက်ကိုပဲ fasting လုပ်တယ်အဲ့ဒီ2ရက်မှမှ तू ကစားတာကြတော့ပုံမှန်စားတာရဲ့25ရာခိုင်နှုန်းဥပမာလူတစ်ယောက်က2000ကယ်လိုရီစားတယ်ဆိုလို့ရှိရင်25ရာခိုင်နှုန်းလျှော့လိုက်တယ်ဆိုရင်500ကယ်လိုရီလျှော့ပြီးစားတယ်အဲ့တော့30ရာခိုင်နှုန်းလျှော့ပြီးစားတယ်အဲ့တော့900နဲ့600ကီလိုရီလျှော့ပြီးတော့တပတ်ကို2ရက်စားတယ်နောက်တစ်ခုကကြတော့အချိန်ကိုကန့်တက်လိုက်တယ်အနေ့တိုင်းစားတယ်ဒါပေမဲ့အချိန်တစ်ခုကိုကန့်တက်ပြီးတော့မစားဘဲနေလိုက်တယ်ဆိုအဲ့ဒီမှာကျမတို့ရဲ့မြန်မာပြည်ရဲ့ရှစ်ပါးသီလယူပြီးတော့ဥပုသ်ဆောင်တဲ့ဟာကသွားပြီးတော့ဘောင်ဝင်သွားတယ် အဲ့တော့ကျမတို့နေကင်း12နာရီရနေပြီးတော့လုံးဝမစားတော့ဘူး။နောက်နေ့မနေ့6နာရီအထိဆိုတော့အစုစုပေါင်း18နာရီအတွင်းမှာဘာမှမစားပဲနေလိုက်တယ်။အဲ့တော့6နာရီအတွင်းမှာပဲမနေ့စာရဲ့နေကင်းစာရဲ့ဓာတ်တရစာစာရင်းနဲ့တစ်ခုခုပေါ့။အဲ့တော့အခုသူတေသနာတွေအများကြီးလည်းလုပ်ခဲ့တယ်ဆက်ပြီးတော့လည်းလုပ်နေတယ်
။ဟုတ်ကဲ့ဆရာမအဲ့ဒီတော့ဘလို့အကျိုးရှိတာကိုဒီသူတေသနာတွေကတွေ့ထားလဲဆရာမ
။လူတွေနဲ့လုပ်တဲ့သူတေသနာတွေရှိတယ်။အဲကြွက်တွေနဲ့လုပ်တဲ့သူတေသနာတွေရှိရပေါ့။ဒါတူဖြင့်လူတွေမှာဆိုလို့ရှိရင်အမျိုးသမီးတွေမှာရင်သားကင်ဆာဖြစ်တဲ့နှုန်းအရမ်းများတယ်တဖြည်းဖြည်းနဲ့များများလာတယ်ကမ္ဘာလုံးဆိုင်ရာဆိုအဲ့ဒါကို intermittent fasting နဲ့သုတေသနလုပ်လိုက်တယ်အဲ့ဒီရင်သားကင်ဆာဖြစ်နေတဲ့အမျိုးသမီးတွေပေါ့နော်သုတေသနမှာထောင်ထဲချီပြီးတော့ပေါ့သူတို့ကိုခုနကဒီ intermittent fasting မှာအလို18နာရီချားတာရယ်16နာရီချားတာရယ်မစားဘဲနေခိုင်းပြီးတော့ခုနကကယ်လိုရီကိုတတ်မှတ်ပေးပြီးတော့ခုန30ရာခိုင်နှုန်းထိရှော့ချပြီးစားခိုင်းလိုက်တယ်50ရာခိုင်နှုန်းထိရှော့ချပြီးစားခိုင်းလိုက်တယ်အဲ့ဒါကို6လတိတိစားပြီးတဲ့အချိန်မှာအဲ့ဒီရင်သားကင်ဆာယောဂခံစားနေရတဲ့အမျိုးသမီးတွေရဲ့တိုးတက်မှုတွေကအများကြီးတွေ့ရတယ
်ဟုတ်ကဲ့ဆရာမဒီနေရာမှာဘလောက်ထိတိုးတက်တာကိုတွေ့ကြရလဲဆရာမအ
ဲ့ဒီရင်သားကင်ဆာဖြစ်မှုကိုတကယ်ဒီကင်ဆာဖြစ်မဲ့ tissue တွေပေါ့နော်ဒီကောင်တွေကလုံးဝကျုံကျသွားတယ်ကင်ဆာတွေပွားမှုကလည်းလုံးဝ reduce လျှော့ချသွားတဲ့အတွက်အဲ့ဒီရင်သားကင်ဆာဖြစ်မှုမှာဆိုလို့ရှိရင်ဒီအမျိုးသမီးပေါင်း 6,950 လောက်ကိုသုတေသနလုပ်လိုက်တဲ့အချိန်မှာအများဆုံး 65,500 ခန့်လောက်က very positive ပေါ့နော်အဲ့တော့ဒီရင်သားကင်ဆာဖြစ်မှုရဲ့ရှေ့ဆက်ပြီးဆဲတွေတိုးပွားလာမှုကိုလျှော့ချပေးတယ်နောက်ပြီးလို့ရှိရင်သူတို့ရဲ့ overall တကူလုံးရဲ့ကျန်းမာရေးအားလည်းအများကြီးတိုးတက်လာတာကိုတွေ့ရတယ
်ဟုတ်ကဲ့ဒါကိုကင်ဆာဖြစ်ပြီးသားမှာဆက်ပြီးမဆိုးအောင်ကာကွယ်ပေးတော့တွေ့ရတာပါဆရာမနော
်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ကင်ဆာမဖြစ်အောင်ကာကွယ်ပေးနေတဲ့အထားမျိုးတွေ့မိသေးလား
တွေ့ပြီပါတယ်ရှင်အဲ့လိုမျိုးကျမတို့ဒီ control trial control တွေနဲ့တကယ် treatment trial တွေလုပ်တဲ့နေရာမှာတကယ်ရင်သားကင်ဆာမဖြစ်သေးတဲ့နေရာမှာကျတော့ဒီကြွက်တွေနဲ့လုပ်တဲ့သုတေသနတွေရှိတယ်ပေါ့နော်အဲ့တော့ဒီခုနကယ်လိုရီတွေကိုကန့်တတ်ပြီးတော့အစာအဟာရကိုကန့်တတ်ပြီးတော့အချိန်ပိုင်းနဲ့ကျွေးလိုက်တယ်လုံးဝမကျွေးဘဲနဲ့24နာရီနေလိုက်တယ်အလုံးဝမကျွေးဘဲနဲ့3ရက်တိတိနေလိုက်တယ်တပတ်ကို3ရက်အဲ့ဒီအချိန်မှာကင်ဆာဖြစ်စေနိုင်တဲ့ tissue တွေကလည်းဆဲတွေကလည်းလုံးဝကိုပေါ်ထွန်းမလာတော့ဘူးအဲ့တော့ကင်ဆာမဖြစ်သေးတဲ့သူတွေအတွက်ကိုလည်းဒါကာကွယ်ပေးတဲ့နေရာမှာဒါအများကြီးအကျိုးတရားမှုရှိတယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့နောက်ရောဘယ်လိုဆက်ဆက်ပြီးတော့အကျိုးရှိနေတာတွေကိုတွေ့ထားသေးလဲဆရာမ
ဘယ်လိုဆက်ဆက်နေလဲဆိုတာကကြတော့ဆက်ဆက်ကကျမတို့ပြောတဲ့ဒီစီဂျိုတွေသွေးတိုးတွေနှလုံးတွေအိုက်ကောင်တွေနဲ့ကျမပြီးလို့ရှိရင်တစ်ခုချင်းလေးအသေးစိတ်ပြောပြမယ်လေဘယ်လောက်ထိဆက်ဆက်သွားလဲဆ
ိုအဝလုံးတော့ပေါ့ဆရာမနော
်ဟုတ်ကဲ့ရှင်သူကအကုန်လုံးဆက်ဆက်နေတယ်ကျမတို့လူတယောက်ကို diagnose လုပ်ပြီးဆိုရင်ခန္ဓာကိုယ်တစ်ခုလုံးစီးတွေဝင်းတွေသွေးတွေအကုန်စစ်တာကိုစစ်ပြီးမှ diagnose လုပ်တော့အဖြေတွေအကုန်လုံးကအဲ့ဒီမှာဟိုတစ်ခုနဲ့တစ်ခုချိတ်ဆက်မှုတွေဒီ intermittent fasting ကြောင့်တစ်ခုတည်းမဟုတ်ဘူးကျန်တာတွေအားလုံးမှာပါအကျိုးတရားမှုတွေဘယ်လောက်ထိရှိလဲဆိုတာပေါ့နော်ဒါမျိုးတွေတွေးရတယ်အဲ့တော့ဥမာဒီအချိန်ပိုင်းမစားဘဲနေခြင်းကြောင့်ကနာဒီစီဂျိုနဲ့ပတ်သက်ပြီးပြောမယ်ဆိုရင်ကျမတို့ပုံမှန်ဆိုလို့ရှိရင်အစာတောက်ကိုပုံမှန်စားလိုက်တော့စွန့်ရင်အရင်မြစ်ပေါ့စားလိုက်တဲ့အစာတောက်တွေကိုအစာအိမ်ကြီးကနေစုပ်လိုက်တယ်အဲ့ချိန်မှာကျမတို့ရဲ့ခန္ဓာကိုယ်ထဲမှာရှိတယ်ဒါကျမတို့တွေဟောပါဦးသက်ရှိတဲ့အားလုံးကဒီ cell class တွေအကုန်လုံးရဲ့စွန့်ရင်အရင်အမြစ်ဖြစ်ဒီအစာတွေကနေအဆီဒက်နဲ့အချိုဒက်နှစ်ခုကဒါစွန့်ရင်အရင်အမြစ်ဖြစ်နေကျမတို့စားလိုက်တဲ့အစာတောက်တွေကိုခန္ဓာကိုယ် cell class တွေကနေစုပ်လိုက်တယ်အဲ့ဒီမှာမြန်မာလူမျိုးဆိုရင်ထမင်းစားတယ်အဲပေါင်မုတ်စားတယ်ပြီးရင်ခေါက်ဆွဲကြဆန်စားတယ်ဆိုပါစို့အဲ့တော့ထမင်းစားပြီးတာနဲ့အဲ့ဒီဒီဂလူကို့စ်ကစွန့်ရင်အဖြစ်နဲ့ချက်ချင်းအသုံးချလိုက
်ဟုတ်ကဲ့ဆရာမဒီတခြားတဲ့ကစီတက်ပေါ့ဆရာမပေါ့နော်နောက်အစီတက်ကြတော့ဆရာမ
အစီတက် fat ကြတော့ခန္ဓာကိုယ်ကချက်ချင်းအသုံးမချဘူးလေခန္ဓာကိုယ်မှာရှိတဲ့အစီ tissue တွေကတိုးလောင်ထားပြီအဲ့တော့ခုနလို intermittent fasting အချိန်ကြာပြီးတော့အစာမစားတဲ့အခါလဲကြောင်အဲ့ဒီတိုးလောင်ထားတဲ့အစီတက်တွေကထုခွဲပြိုကွဲပြီးစွန့်ရင်ဖြစ်နေခန္ဓာကိုယ်ကြီးအထုပ်သုံးရတော့တယ်အဲ့တော့မှအဲ့ဒီအစီတက်တွေကပြိုကွဲသွားတော့ fatty acid တွေထွက်လာတယ်အဲ့ဒီ fatty acid တွေကိုခန္ဓာကိုယ်ရဲ့မှရှိတဲ့အသင်းကနေစုပ်ယူပြီးတော့ ketone bodies လို့ပြောတဲ့ketone လေးတွေပေါ့နော်အဲ့ဒါလေးတွေကိုအဖြစ်ပြောင်းပေးလိုက်တယ်အဲ့ဒီ ketone bodies လေးတွေရမှာသူကအစာမစားဘဲနဲ့ဖြတ်ထားတဲ့အချိန်အစာနဲ့ဝေးနေတဲ့အချိန်မှာခန္ဓာကိုယ်အတွက်စွန့်ရင်အရင်အမြစ်တွေဖြစ်လာတယ်
ဟုတ်ကဲ့အဓိကတော့အစီကိုသူကအဖို့ရှံမရှိအောင
်ဟုတ်ကဲ့
ပြန်ပြီးတော့သုံးပေးလိုက်တော့ပါဆက်မှာနော
်ဟုတ်ကဲ့အဲ့တော့ကိုကဥမာပုံမှန်စားနေတဲ့လူတယောက် fasting မလုပ်ဘူးဆိုလို့ရှိရင်ကိုစားလိုက်တာအစီဓာတ်တွေရောအချိုဓာတ်တွေရောခန္ဓာကိုယ်မှာအများကြီးပဲလीအဲ့တော့အစာမစားဘဲနဲ့ခုနလိုဟို7နာရီကနေ12နာရီအထိကြာလာတဲ့အခါကျတော့သွေးရင်းမှာရှိတဲ့အချိုဓာတ်ကိုထိမ့်ညိပေးတယ်သွေးပေါင်ချိန်နဲ့နှလုံးခုန်မှုတွေကိုထိမ့်ညိပေးတယ်ပြီးတော့အုံနှောက်နဲ့အာယုံကြောပေါ့နော်အဲ့ဒီမှာရှိတဲ့ဆဲတွေရဲ့ကျန်းမာရေးကိုထိမ့်ညိပေးတယ်ဒါကြောင့်မို့လို့ဒီအစာအချိန်လေးချားပြီးတော့စားလိုက်ခြင်းကြောင့်ခုလိုအကျိုးကျေးဇူးတွေက ခန္ဓာကိုယ်ရဲ့အစိတ်အပိုင်းမျိုးစုံကိုအကျိုးသက်ရောက်ထိရောက်မှုတွေရှိတယ်ဆိုတာဒါသူလေသနာတွေကပြောပြထားတာပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်ပ
ါကိုဝင်းမဲဘတ်စင်တင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအစာရှောင်ခြင်းအပြင်ရနိုင်တဲ့ကျန်းမာရေးအကျိုးကျေးဇူးတွေအကြောင်းပြောသွားတာပါအခုဆက်လက်ပြီးတော့တိုင်းရင်းသတင်းလောင်းအစီအစဉ်ကိုတင်ပြပါအောင်မယ်တိုင်းရင်းသားဒေသတွေကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြပေးထားတဲ့အစီအစဉ်ဖြစ်ပါတယ် FEVR Fever Wine တို့သားတွေကတင်ပြထားတာပ
ါအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။နေဆက်ဒေသတိုင်းသားသတင်းတောက်တွေကတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့မြစ်ချနာမြို့ကစစ်ကောင်စီရဲ့လေတပ်စခန်းလက်နက်ကြီးနဲ့တိုက်ခိုက်ခံရပြီးဂျမ်းဖိုက်တာမျက်စိပျက်စီးသွားပါတယ်။မြန်မာပြည်အရှိတောင်ပိုင်းဒေသမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကနေအခုနှစ်ဇူလိုင်လအထိတပ်စခန်းပေါင်း62ခုကိုလက်လွတ်ဆုံးရှုံးထားပါတယ်။သတင်းလွှာတွေတင်းမှာတော့ခုခံတော်လှန်စစ်အားကောင်းတဲ့ချင်းပြည်နယ်မှာတော်လှန်ရေးအင်အားစုတွေကချင်းပြည်ကောင်စီဖွဲ့စည်းနိုင်ဖို့ပြင်ဆင်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မြစ်ကြီးနားမြို့ကစစ်ကောင်စီရဲ့လေတပ်စခန်းလက်နက်ကြီးနဲ့တိုက်ခိုက်ခံရပြီး Jet Fighter နှစ်စီးပျက်စီးသွားတယ်လို့ People Defense Forces NBPPF ကတာဝန်ရှိသူကပြောပါတယ်သတင်းကနေနဲ့မနက်ကစစ်ကောင်စီရဲ့လေတပ်စခန်းကိုလက်နက်ကြီးနဲ့၄ကြိမ်ပစ်ခတ်တိုက်ခိုက်ခဲ့ပြီး F7 Jet Fighter နှစ်စီးပျက်စီးသွားတယ်လို့ NBPPF တာဝန်ရှိသူကဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်မြစ်နာလီတပ်စခန်းကို NBPPF ကတိုက်ခိုက်မှု၂ကြိမ်ပြုတ်လုခဲ့ပြီးအခုတစ်ကြိမ်ကတော့ဒုတိယကြိမ်အဖြစ်အောင်မြင်မှုတွေလည်းရရှိခဲ့တယ်လို့ပြောပါရယ်မြစ်ကျင်းနာလီတပ်ဟာစကိုင်းတိုင်းနဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေမှာလေကြောင်းကနေအဓိကပါဝင်တိုက်ခိုက်နေတဲ့လေတပ်စခန်းတစ်ခုဖြစ်ပါတယ်
မြန်မာပြည်အရှိတောင်ပိုင်းဒေသမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကနေအခုနှစ်ဇူလိုင်လအထိစစ်ကောင်စီတပ်စခန်း62ခုကိုလက်လွတ်ရှုံးရှုံးထားရတယ်လို့ကရင်ငိုင်းချိုင်းအထောက်အကူပြုတ်ကွန်ရဲ့ KPSN ကစက်တင်ဘာလ26ရက်နေ့မှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ကရင်ငိုင်းချိုင်းအထောက်အကူပြုတ်ကွန်ရဲ့ KPSN ရဲ့အာဏာဟန်ချက်အပြောင်းအလဲမြန်မာနိုင်ငံအရှိတောင်ပိုင်းတွင်စစ်အုပ်စုထိန်းချုပ်မှုကျင်းပလာခြင်းခေါင်းစဉ်နဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။အစီရင်ခံစာအရစစ်တပ်အာဏာသိမ်းချိန်ကနေစပြီးမြန်မာနိုင်ငံအရှိတောင်ပိုင်းမှာစစ်ကောင်စီကစစ်ရေးနဲ့အုပ်ချုပ်မှုအတိုင်းအတာနှစ်ခုစလုံးမှာထိန်းချုပ်နိုင်မှုကတိတိတတ်တာမေးမြန်းကြဆင်းလာတယ်လို့ဆိုပါတယ် KNL နဲ့ပူးပေါင်းအဖွဲ့တွေရဲ့ထူးစစ်ဆင်မှုတွေကြောင့်တပ်စခန်း24ခုသိမ်းပိုက်ခံရတယ်လို့ဆွန့်လွတ်သွားတဲ့တပ်စခန်း38ခုရှိခဲ့တယ်လို့ KPSN ကပြောဆိုထားပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းကတလအကြာဖြစ်ပွားခဲ့တဲ့စစ်ကောင်စီတပ်နဲ့တအန်း TNL တပ်တို့အကြာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်တပ်ကလေရင်3တိုက်ခိုက်မှုတွေပါရှိလာနေတယ်လို့ဒေသခံတွေကပြောပါရယ်စက်တင်ဘာလ25ရက်နေ့ညပိုင်းကစပြီးစစ်ကောင်စီဘက်ကမော်တုံးကျေးရွာအုပ်စုဘက်မှတိုက်လေရင်3ပြီး8ကြိမ်ထပ်မံဘုံကျဲတက်ခိုက်လာပြီးတော့105မိုင်မှအခြေစိုက်ထားတဲ့စစ်ကောင်စီတပ်စခန်းကလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါရယ်တိုက်ပွဲပြင်းထန်တာကြောင့်မော်တုံးဇယ်လန်ဘက်ကဒေသခံတွေအိမ်တိုင်းလိုလိုကတုတ်ချင်းတူပြီးနေနေကြရပါတယ်
မွန်ပြည်နယ်မှာစစ်အုပ်ချုပ်ရေးနယ်မြေအဖြစ်သတ်မှတ်ထားတဲ့ရေးမြို့ပေါ်ကမြဝတီဘဏ်ကိုစက်တင်ဘာလ26ရက်နေ့နေ့လယ်ပိုင်းကအမိမတိလက်နက်ကင်တွေလာရောက်ပစ်ခတ်လို့ဘဏ်လုံခြုံရေးဝန်ထမ်းတယောက်နဲ့ရဲလုံခြုံရေးတပ်ဖွဲ့ဝင်တယောက်သေဆုံးခဲ့တယ်လို့မြို့ခံတွေကပြောပါတယ်မြဝတီဘဏ်ကိုဆိုင်ကယ်နှစ်စီးနဲ့လက်နက်ကင်၄ယောက်လာရောက်ပြီးတော့လက်နက်ငယ်တွေနဲ့ပစ်ခတ်တဲ့အချိန်မှာဘဏ်ရှိမှရှိနေတဲ့လုံခြုံရေးတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတာပါရေးမြို့နယ်အတွင်းကဌာနဆိုင်ရာရုံးဝန်ထမ်းတွေမကြာခဏတိုက်ခိုက်တပ်ဖြတ်ခံနေရတယ်လို့ဖေဖော်ဝါရီလ2ရက်ကစလို့စစ်အုပ်ချုပ်ရေးမာရှယ်လောကိုကြီးညာထားတာဖြစ်ပါတယ်
ချင်းပင်နယ်မင်းတပ်မြို့အဝင်ပန်းချံအနီးမှာစစ်ကောင်စီတပ်ထောင်ထားတဲ့မင်းမြို့မိုင်းနေမိပြီးတပ်ကြီးအမျိုးသားတယောက်သေဆုံးကအမျိုးသမီးတယောက်မှထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မင်းတပ်မြို့ဘဝတရက်ွက်မှာနေထိုင်တဲ့အသက်50ကျော်အရွယ်ခန့်ရှိတပ်ကြီးပိုင်းဇနီးမောင်နှံဟာစက်တင်ဘာလ26ရက်နေ့ကမြို့အဝင်နားမှာစစ်ကောင်စီတပ်ကထောင်ထားတဲ့မင်းမြို့မိုင်းကိုနေမိခဲ့ပြီးထိခိုက်သေဆုံးမှုဖြစ်ပွားခဲ့တာပါ။ချင်းလူအခွင့်ရေးအဖွဲ့ CHRO ရဲ့မှတ်တမ်းအရစစ်အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်နှစ်ခွဲကျော်ကာလအတွင်းချင်းပြည်နယ်မှာမြေမြုံမိုင်းကြောင်ကလေးနှင့်အမျိုးသမီးအပါအဝင်အရသား20ကျော်တေဆုံးခဲ့ပြီး30ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်
။ရခိုင်ပြည်မှာအောင်ကျွန်းမှာရှိတဲ့စစ်ကောင်စီရေတပ်ကစက်တင်ဘာလ28ရက်နေ့28ရက်နေ့တွေမှာကျွန်းအနီးတစ်ဝိုက်လက်နက်ကြီးစမ်းသပ်ပစ်ခတ်လေ့ကျင့်မယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ဒီလိုလေ့ကျင့်မဲ့အကြောင်းတက်ဆိုင်ရာတွေကိုအကြောင်းကြားထားတယ်လို့စာထုတ်ပြန်ချက်မှာဖော်ပြထားပြီးမဲ့ဒေသခံရေလုတ်သားတွေကိုကြိုတင်အသိပေးထားတာမရှိတဲ့အတွက်ပင်လယ်ပြင်ကိုရောက်နေတဲ့သူတွေအတွက်အန္တရာယ်ရှိနိုင်တယ်လို့ဒေသခံရေလုတ်သားတွေကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ24ရက်နေ့ကလည်းစစ်ကောင်စီကစစ်တွေအနောက်ဘက်မှာရှိတဲ့မီယူမီပြတိုက်အနီးကပင်လယ်ပြင်မှာစစ်တင်းပေါ်တွေနဲ့စည်ရေးလေးကျင့်မှုတခုပြုလုပ်ခဲ့တယ်လို့လက်ရှိအချိန်စစ်တပ်ကစစ်ရင်အားဖြည့်တင်းမှုတွေလည်းလုပ်နေတယ်လို့ဒေသခံတွေကပြောပါတယ
်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။ခုခံတော်လှန်စစ်အားကောင်းတဲ့ချင်းပြည်နယ်မှာတော်လှန်ရေးအင်အားစုတွေကချင်းပြည်ကောင်စီချင်းလန်ကောင်ဆယ်ဖွဲ့စည်းထူထောင်ဖို့ပြင်ဆင်နေပြီးဖြစ်မြောက်ရေးကော်မတီတရက်ကိုမကြာသေးခင်ကဖွဲ့စည်းခဲ့ကြပါရယ်ချင်းပြည်ကောင်စီဖွဲ့စည်းနိုင်ရေးအလားအလာကဘလို့ရှိနေတယ်လဲကိုရောဘတ်ကစူးစီးထားပါရယ်
ချင်းပြည်ကောင်စီဖွဲ့စည်းနိုင်ရေးစက်တင်ဘာလ9ရက်ကနေ9ရက်နေ့အထိအိန္ဒိယမြန်မာနယ်17နေရာမှာချင်းမျိုးသားတပ်ဦးစီနဲ့ချင်းလွှတ်တော်ကိုယ်စားလှယ်တွေမြို့နယ်နဲ့ဒေသအခြေပြုတော်လှန်ရေးအဖွဲ့အစည်းတွေပါဝင်တဲ့မျက်နှာစုံကြီးအစည်းအဝေးကိုကျင်းပခဲ့ကြပါတယ်။ချင်းပြည်တစ်ခုလုံးကိုလွှမ်းခြုံတဲ့အုပ်ချုပ်ရေးရန်တရားကိုအကောင့်ထဲပေါ်နိုင်ရေးချင်းပြည်ကောင်စီကိုဖွဲ့စည်းဖို့သဘောတူခဲ့ကြတာလို့ပြည်မြောက်ရေးကော်မတီပြောခွင့်ရသူဒေါက်တာငိုင်းတမောင်းကပြောပါတယ
်။ဒီကကွယ်ရေးတပ်ဖွဲ့တွေရဲ့ဒေသအသီးသီးမြို့နယ်အသီးသီးမိုးနယ်မြေကြီးရလဲပိုင်မှာရှိလာတဲ့နောက်ပြီးတော့မြို့နယ်နယ်အုပ်ချုပ်ရေးရန်တရားကြီးကောင်းအောင်မလဲပတ်နေတဲ့အခါကျတော့အဲ့ဒါကိုစုစည်းပြီးတော့ Federal Unit အုပ်ချုပ်ရေးရန်တရားကအရေးကြီးလာတာပေါ့နော
်မြို့နယ်ကိုမြို့နယ်ရှိတဲ့ချင်းပြည်နယ်မှာတော်လိုင်းနှစ်ခွဲကာလအတွင်းမှာစစ်ကောင်စီတပ်ဖွဲ့တွေဟာမြို့ပေါ်တွေကိုပဲထိန်းချုပ်ထားနိုင်ပြီးချင်းပြည်နယ်ရဲ့85ရာခိုင်နှုန်းကျော်ကိုတော့ CNF နဲ့ CDF တွေကထိန်းချုပ်စုမိုးထားနိုင်ပြီလို့ဆိုပါတယ်ဒါကြောင့်တော်လိုင်းကာလချင်းပြည်ကောင်စီဖွဲ့စည်းရေးချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးနဲ့မန္တလေး3ရက်ထူထောင်ရေးတို့ကိုအကောင့်ထဲပေါ်သွားမယ်လို့ဒေါက်တာငိုင်းတမောင်းကပြောပါတယ
်ခီကကတော့ကျွန်တော်တို့နံပါတ်1ကတော့ချင်းပြည်ကောင်စီပေါ့နော်ဖြစ်ပေါ်လာရေးနောက်ပြီးတော့ဒီချင်းပြည်အစိုးရဖြစ်ပေါ်လာရေးအဲ့မှာဥပဒေပြူရေးတရားစင်ရေးဒီအုပ်ချုပ်ရေးအဲ့မန္တလေးကြီး3ခုပေါ်ပေါက်နိုင်ဖို့အတွက်နံပါတ်1ကတော့ကျွန်တော်တို့တော်လှန်ရေးကာလချင်းပြည်အခြေခံဥပဒေကိုကျွန်တော်တို့ကရေးဆွဲရမှာပေါ့နော်ရေးဆွဲပြီးတော့အဲ့ဒီအခြေခံဥပဒေနဲ့အညီကျွန်တော်တို့ကောင်စီကိုဖွဲ့စည်းပြီးတော့ကောင်စီကနေထပ်ပြီးတော့ဒီအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးအဲ့မန္တန်ကြီးကိုဆက်ပြီးတော့အကောင့်ထဲပေါ်သွားဖို့ပါပဲဟုတ်ကဲ့
မျက်နှာစုံကြီးအစည်းအဝေးရဲ့တာဝန်ပေးချက်အရပြည်မြောက်ရေးကော်မတီ Working Committee for Chinland Council Conference WCCCC အနေနဲ့ချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲတာကိုဆောင်ရွက်နေပြီးချင်းလန်းကောင်စီညီလာခံကျင်းပပြုလုပ်နိုင်ရေးအတွက်လည်းလိုအပ်တဲ့ပြင်ဆင်မှုတွေကိုအရှိန်အဟုန်နဲ့ဆောင်ရွက်နေပြီလို့ဒေါက်တာငိုင်းတမောင်းကပြောပါတယ်ကုစလဲစုစုပေါင်း108ယောက်တက်ရောက်တဲ့ချင်းပြည်ကောင်စီဖွဲ့စည်းရေးမျက်နှာစုံကြီးအစည်းအဝေးကိုဖလန်းမြို့နယ်အခြေစိုက်ချင်းမျိုးသားဖွဲ့ချုပ် CNO CNDF နဲ့တိတိမ်မြို့နယ်အခြေစိုက်ဇိုဘီဖက်ဒရယ်ယူနီယံ ZFU တို့ကတော့ပါဝင်တက်ရောက်ခြင်းမရှိခဲ့ပါဘူးခင်ဗျာ
စစ်ကောင်စီယဉ်ကျေးမှုဝန်ကြီးဌာနကရခိုင်ရိုးရာတကြံကိုကမ္ဘာယဉ်ကျေးမှုအမွေအနှစ် UNESCO မှာတင်သွင်းဖို့စီစဉ်နေပြီးရခိုင်ဆိုင်ဆရာအတင်ကဆိုင်ဆရာတချို့နဲ့ပြည်내ယဉ်ကျေးမှုပြတိုက်ကတာဝန်ရှိသူတွေဟာစက်တင်ဘာလ14ရက်နေ့ကစစ်တွေမြို့မှာရှိတဲ့ယဉ်ကျေးမှုပြတိုက်မှာအလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းကိုမောင်အေးရစူးစီးတင်ဆက်ပေးသွားမှာပါ
ဆွေးနွေးပွဲမှာဆွေးနွေးခဲ့ကြတဲ့အခြေအနေကိုကိုတိုင်ပါဝင်ခဲ့တဲ့ဇာရဲဆရာဆရာခိုင်မွာခွန်းကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်ဆွေးနွေးကြမှာဒီရိုးရာမြို့ကြီးရဲ့ကျောင်းပပုံကျောင်းပနီ
ဆွေးနွေးပွဲမှာရိုးရာကျင်းပပုံကျင်းပနီအနေထားတွေကိုမန္တကယ်ရှိခဲ့တဲ့အကြောင်းလက်တွေ့စာတွေ့ဝိုင်းပြီးဆွေးနွေးကြတဲ့တဘောပါသူတို့ကတော့ UNESCO ဝင်ရေးတက်မှတ်ထားတဲ့ပေါင်ထဲမှာဘယ်လိုဖြစ်တွင်ရမယ်ဆိုတာတော့ကျွန်တော်တို့မသိပါဘူးကျွန်တော်တို့ဘက်ကတော့ရခိုင်ရိုးရာတကြံကိုဒီလိုကျင်းပလေးရှိတယ်ဆိုတဲ့အကြောင်းကိုတင်ပြပေးလိုက်ရတယ် ယူနက်စကိုတင်ဖို့အပိုင်းကတော့သူတို့အပိုင်းပေါ့
ထိုင်းနိုင်ငံကမြန်မာရိုးရာတကြံကိုထိုင်းရိုးရာဖြစ်တဲ့အကြောင်းယူနက်စကိုမှာတန်သွန်းဖို့ပြင်ဆင်နေတဲ့အတွက်အခုလိုမြန်မာဘက်ကလည်းတန်သွန်းဖို့စီစဉ်လာတာဖြစ်တယ်လို့ဆိုပါတယ်ထိုင်းတကြံမြန်မာတကြံနဲ့မတူတဲ့ရခိုင်တကြံရဲ့ထုခရရှတွေကတော့ AB လ12ရာနှစ်မှာရိုးရာနန်သာတွေ့တာတွေ့ထတဲ့နန်သာရေတွေနဲ့နောက်တနေ့မှာဖရားရေသက်ပေတာလောက်လေတွေမှာရေထိပ်ပြီးလူပြိုအပြိုတဖက်စီရေကစားတာနဲ့နိုင်ဆန့်တရားနှစ်မှာသာကရိပူဇော်ပွဲကျင်းပတာတွေဟာရခိုင်ကိုပိုင်မူဟန်တွေဖြစ်တယ်လို့ဆရာခိုင်မွာကန်းကပြောပါတယ်အခုလိုရခိုင်တကြံကိုကပားအမွေ၌ဆရာတန်သွန်းဖို့စိုက်ကောက်စီကစီစိုက်လာတဲ့အပေါ်မှာမြောက်ဦးမြို့ခံအငရင်းစာကြောက်ဆရာတယောက်ကလည်းသူ့အမြင်ကိုအခုလိုပြောပါတယ်
ကောင်းပါတယ်ကျွန်တော် Facebook မှာလည်းဖတ်လိုက်ရပါတယ်ကျွန်တော်တို့တကြံကမြန်မာနိုင်ငံမှာလည်းတမူထူချားပါတယ်ကျွန်တော်ကတိတ်သဘောကျတယ်ကျွန်တော်တို့မှာကဗမာတကြံနဲ့လည်းမတူကျွန်တော်တို့မှာကရိုးရာအစင်လာရလက်ဆင့်ကမ်းယူလာတာခုထိမပြောက်သေးဘူးဆိုတာကကျွန်တော်တိတ်သဘောကျတယ
်ရခိုင်ရိုးရာတကြံမှာမဟာသကရိုက်ဒရာ23ခုနိုင်ဗရာစန္ဒသူရိယလထကမဟာမရမနိရုပ်ပေါ်တော်ကိုသွန်းလို့အပြီးရခိုင်ပြည်သူတွေကရုပ်ပေါ်တော်ကိုနန်သာရီနဲ့ပါဖြန့်ခဲ့ကြပြီးပူချန်တဲ့နန်သာရီတွေကိုအရှမ်းရှမ်းပါဖြန့်ရာကနေစားတောင်လာတာဖြစ်တယ်လို့ရခိုင်အမျိုးသားတွေကယုံကြည်နေကြတာပါရခိုင်ရိုးရာတကြံကပားအမွေ၌ဆယံဝံဖို့တော်ပြုပြောင်းစရာတွေကိုလည်းဆရာခိုင်မွာကန်းကအခုလိုစပြောပါတယ်
အတိကကတော့တကြံဆိုတာရိုးရာကိုဖော်ထုတ်တဲ့ပွဲဖြစ်တဲ့အတွက်ရိုးရာနဲ့ဆန့်ကျင်ပဲဖြစ်တယ်မလို့လားအတဲခစ်ပေါ်ရုပ်ပေါ်ရုပ်ပြအဲ့လိုမျိုးတွေကိုရှောင်ရှားဖို့လိုတယ်ကိုရိုးရာကိုမပြတ်ပဲထိမ့်တိမ်ဆောင်လျှောက်တွားရမယ်ဆိုရင်ကဘာမှာအလွန်တရာဂုံတရေရှိဖို့အနေထားတစ်ခုလို့မျှော်လင့်ပါတယ်
ရခိုင်ရှိဟောင်းမြို့တော်မြောက်ဦးမြို့ကိုလည်းကပားအမွေ၌ဆရာဝန်ဖို့လှုပ်ဆောင်နေကြပါမယ်။စိုက်တက်ကအာနာသိမ့်ပြီးနောက်ယူနီစကိုနဲ့အစသွေပြည့်နေတယ်လို့ပါဝင်လှုပ်ဆောင်နေသူတွေကပြောဆိုထားပြီးစိုက်ကောက်စီကရခိုင်ရိုးရာတကြံကိုယူနီစကိုမှတန်သွန်းဖို့စီစိုက်လာတာဖြစ်ပါတယ်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
မိချင်းနာမျိုးကစစ်ကောင်စီရဲ့လေတပ်စခန်းလက်နက်ကြီးနဲ့တိုက်ခိုက်ခံရပြီးဂျက်ဖိုင်တာနှစီးပျက်စီးသွားပါတယ်မြန်မာပြည်အရှိတောင်ပိုင်းဒေသမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကနေအခုနှစ်ဇူလိုင်လအထိတပ်စခန်း60ခုကိုလက်လွတ်ဆုံးရှုံးထားရပါတယ
်တရရှိနေအခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမီပါ
ဒါကတော့ FEVR Fever Wine တို့သားတွေတင်ဆက်ခဲ့တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တောက်ချာနေမနက်ဖက်အတန်လွင်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဥတင်မောင်တန်းကပြောပြပါမယ
်။ဒီလဆောပိုင်းကြီးတွေ့တိထိပ်သည့်အစည်းအဝေးမှာပြည်ထောင်ဝန်ကြီးချုပ် Rishi Sunak ကအိန္ဒိယဝန်ကြီးချုပ် Modi နဲ့တွေ့ဆုံစဉ်မှာမြန်မာစစ်တပ်ကိုအိန္ဒိယကလက်နက်တွေရောင်းချခဲ့တဲ့ကိစ္စမပြောခဲ့ဘူးလို့လွတ်တော်မေကွန်းကိုဖြေကြရမှာပြောကြခဲ့ပါတယ်မြန်မာစစ်တပ်ကိုလက်နက်ရောင်းချတာအဆုံးသတ်အောင်စော်ဩစည်းရုံးရေးဟာပြည်ထောင်နိုင်ငံရဲ့နိုင်ငံခြားရေးမူဝါဒဖြစ်ပေမဲ့ဒီကိစ္စအပေါ်နှုတ်ဆက်နေခဲ့တာဖြစ်တယ်လို့ Burma Campaign UK ရဲ့ Internet စာမျက်နှာကပြောပါတယ်ပါလီမန်မှာ Imran Hussein ရဲ့မေကွန်းကို September 22ရက်ကနိုင်ငံခြားရေးဝန်ကြီး Anne Marie Trevelyan ကစာနဲ့ပြန်ကြားခဲ့တာဖြစ်ပါတယ်အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းကမီဆိုရာပြည်နယ်ကမြန်မာနိုင်ငံကလာရောက်ခိုးလုံသူတွေရဲ့လက်ပွေနဲ့ကိုယ်ရေးအချက်အလက်တွေကိုကောက်ယူနေတာကိုရပ်တန့်ဖို့မီဆိုရာပြည်နယ်အစိုးရကဆုံးဖြတ်ခဲ့ကြောင်းတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကိုးကားပြီးအိန္ဒိယသတင်းတွေမှာဖော်ပြပါတယ်ကျွန်တော်တို့ရဲ့ညီအစ်ကိုမောင်နှမတွေရဲ့ကိုယ်ရေးမှတ်တမ်းတွေကိုကောက်ယူတော့မှာမဟုတ်ပါဘူးပြည်နယ်အစိုးရအနေနဲ့ဒီလိုခွဲခြားဆက်ဆံတဲ့လုပ်ရပ်တွေကိုလွှတ်ဆောင်မှာမဟုတ်ပါဘူးလို့မီဆိုရာပြည်နယ်ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဝန်ကြီးကပြောပါတယ်တရင်မာတွေပြန့်နှံ့မှုတရုတ်ကတစ်ကမ္ဘာလုံးမှာအမေရိကန်ဒေါ်လာဘီလီယံချီသုံးဆွဲနေပြီးကမ္ဘာတဝန်လွတ်လပ်စွာပြောဆိုခွင့်ကျင်းသွားအောင်ချိန်ချောက်နေတယ်လို့ကြာသပတေးနေ့မှာထုတ်လိုက်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အစီရင်ခံစာကပြောလိုက်ပါတယ်။ Republican ထိုက်ချုပ်ထားတဲ့အမေရိကန်အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီဟာကြာသပတေးနေ့မှာတပ်ပရဂျိုးဘိုင်ဒန်ကိုဆွဆွဲပစ်တယ်လို့စုံစမ်းရေးကော်မရှင်ကိုစတင်လိုက်ပါပြီ
။တရင်အချင်းချုပ်တွေကိုဦးတင်မောင်တန်းပြောပြသွားတာဖြစ်ပါတယ်။ဒီကနေ့မနက်ဖက်အတန်းလွင့်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးကကိုညံဝင်းအောင်ဖြစ်ပါတယ်။အတန်ဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Kevin Fowler နဲ့ Rob McLean တို့ဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်တောတာရှင်မြန်မာပြည်သူအပေါင်းလည်းကိုယ်စိတ်နှပြချမ်းမှချမ်းသာကြပါစေကျွန်တော်ကတော့အစီအစဉ်မှုအဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ
This program